Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ view February 14ရက်တနင်္လာနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့2020ရွေးကောက်ပွဲမှာမလျော်ဩဇာတုံးတဲ့ဆိုတဲ့ဆွဲချက်အတွေ့ဒီကနေ့အနေပြီးတော့မှတရားလူကိုကြားနာစစ်ဆေးပါတယ်။မြန်မာနိုင်ငံကခီရင်ဘီယာကုမ္ပဏီဟာမြန်မာနိုင်ငံကနေထွက်ခွာဖို့ဒီကနေ့ပြောကြားလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့ဒီကနေ့တွေ့ဆုံပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုနားဆင်ကြရတဲ့အခါမှာတော့
ဒီပုံရစာအရမ်းဆိုလို့ရှိရင်သူတို့အကျေချက်သူတို့ကိုဆရာနာရှင်သူတို့နေရီနဲ့ဖန်ထုတ်ထားပေမဲ့သူတို့ရဲ့ဆရာနာရှင်စံဒီစိတ်တတာပြီးဆုံးမှမဟုတ်ဘူးနော်သူတို့အနေနဲ့ဆရာနာရှင်ကိုဆက်ပြီးတော့
အင်းစင်တောင်တွင်ကနိုင်ငံရေးအကျဉ်းသားတွေအစံကခံဆန္ဒပြနေကြတဲ့သတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့မွန်ပြည်နယ်အတွင်းကစာတင်ကြောင်းတွေမှာကိုဗစ်ကူးစက်ပြန့်ပွားနေတဲ့အခြေအနေမြန်မာနိုင်ငံထဲမှာအခုရပိုင်မိပြက်မှုတွေများနေတဲ့အကြောင်းနဲ့မြောက်ကိုရီးယားကအမိုက်တွေကိုဘာကြောင့်လှစ်လာနေကြသလဲဆိုတဲ့သတင်းပြပုတ်ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြမှာပါခင်ဗျာ။
မြန်မာနိုင်ငံကနေထွက်ခွာမယ်လို့ဂျပန်ကုမ္ပဏီတစ်ခုဖြစ်တဲ့ Kirin ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ Kirin ဟာစစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာဘီယာထုတ်လုပ်ရေးကိုဖက်ဆက်လုပ်ကိုင်ခဲ့ပြီးအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကထွက်ခွာတဲ့ပထမဦးဆုံးဂျပန်ကုမ္ပဏီဖြစ်လာခဲ့ပါတယ်။စစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့အငင်းပွားနေတာတွေကိုဖြည့်ရှင်းနိုင်မဲ့မျှော်လင့်ချက်မရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကဆိုပါတယ်။ဖက်ဆက်လုပ်ငန်းမှာ Kirin ကအစုရှယ်ယာ51ရာခိုင်နှုန်းပိုင်ဆိုင်ပြီးသူ့အစုရှယ်ယာကိုဂျွန်လာကိုနောက်ဆုံးထားပြီးအပြည့်ဖြည့်ရှင်းမယ်လို့ကီရင်ရဲ့အမှုဆောင်အရာရှိချုပ်ယိုရှီနိုရီအီဇိုဇကီကပြောပါတယ်စစ်တပ်နဲ့ချိတ်ဆက်မှုမရှိတဲ့ကုမ္ပဏီကိုရောင်းချဖို့ရှာဖွေနေပါတယ်အခုလိုရုပ်သိမ်းလိုက်ရတဲ့အတွက်ဒေါ်လာတန်ပေါင်း404.3တန်ဆုံးရှုံးတယ်လို့ကီရင်ကဆိုပါတယ်အာနာမသိမီကနှစ်နဲ့ရှင်လိုက်တဲ့အခါ2021မှာမြန်မာဘီယာရဲ့အယောင်က39ရာခိုင်နှုန်းကျဆင်းသွားတာကိုစီးရင်တွေကပြသနေပါတယ်မြန်မာပြည်ကိုတပိတ်ပေါက်အာမှာတန်ပေါင်းများစွာသောပြည်သူတွေပါဝင်ခဲ့ပြီးဒါဟာအစုပေါင်းအင်အားကိုပြသတာဖြစ်တယ်လို့ Justice for Myanmar အဖွဲ့ကကြေညာချက်မှာပြောထားပါတယ်။ကီရင်လိုပဲ Total Chevron နဲ့တောင်ကိုရီးယားနိုင်ငံကတံမလီထုတ်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ POSCO တို့ဟာလည်းမြန်မာနိုင်ငံကသူတို့လုပ်ငန်းတွေကိုရုပ်သိမ်းထွက်ခွာမယ်လို့ကြေညာထားပြီးဖြစ်ပါတယ်။ NLD အစိုးရသမ္မတဦးဝေးမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ပြည်တော်စုဆိုအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့အပေါ်ရာစတကြီးပုံမှန်130ကကြီးနဲ့တရားစွဲထားတဲ့အမှုအတွက်တရားလိုသက်တွေကိုဒီနေ့ February 14ရက်မှာစတင်စစ်ဆေးပါတယ်။သူတို့တလုံးဦးအနေနဲ့2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်မလျော်ဩဇာသုံးခဲ့တယ်လို့ဆိုပြီးစစ်ကောင်စီခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ကတရားစွဲထားတဲ့အမှုဖြစ်ပါတယ်။နေပြည်တော်အထူးတရားရုံးမှာကြားနာတဲ့ဒီနေ့ရုံးချိန်မှာတရားလိုဖြစ်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကိုစတင်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အပါအဝင်ဆွဆွဲခံထားသူ၃ဦးဟာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC အပေါ်မှာမလျော်ဩဇာသုံးဆောင်ရွက်ခဲ့ကြောင်းတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အတူရွေးကောက်ပွဲအောင်နိုင်ဖို့ကုညီရေးအဖွဲ့တွေဖွဲ့ပြီးဆောင်ရွက်ခဲ့ကြောင်းသက်သေထွက်ဆိုသွားခဲ့တယ်လို့ VOA ကစုံစမ်းသိရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေအနေနဲ့သတင်းနောက်တွေကိုသတင်းမပြောဘူးစစ်ကောင်စီကပိတ်ပင်ထားတာမှုအသေးစိတ်ကြားနာမှုတွေကိုတော့မသိရပါဘူးဒီအမှုအတွက်တရားလိုဘက်ကတင်တဲ့လူပြတ်သက်တွေအယောက်20ရှိနေပြီးနှစ်လအတွင်းမှာအပိသက်စစ်ဖို့တရားသူကြီးကအချိန်သတ်မှတ်ပေးထားပါတယ်ရှေ့တပတ် February 21ရက်ရုံးချင်းကြာရင် NLD အစိုးရလက်ထက်ပြည်တော်စုအစိုးရအဖွဲ့အမြဲတမ်းအတွင်းဝင်ဦးစော်တန်တင်းကိုလူပြတ်သက်တွေထွက်ဆိုဖို့တရားရုံးကခေါ်ယူထားပါတယ်ဒီနေ့ရုံးချင်းလာကြတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်သမ္မတဦးဝင်းမြင့်ကဦးမင်းသူကအားလုံးကျမ်းမာကောင်းမွန်ကြတယ်လို့စုံစမ်းသိရပါတယ် ဒေါအောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း၁၈မှုနဲ့စစ်ကောင်စီကတရားစွဲခဲ့ပြီး၅မှုအတွက်ထောင်ဒဏ်၆နှစ်ပြစ်ဒဏ်ချခံထားရပါတယ်။သဗ္ဗရဇလန်စကီကယူကရိန်းနိုင်ငံကီးဖ်မှာရောက်နေတဲ့ဂျာမနီဝန်ကြီးချုပ်ရှိုးစ်ကိုဒီကနေ့တနင်္လာနေ့မှာလက်ခံတွေ့ဆုံပြီးရုရှားယူကရိန်းနယ်စပ်အကြမ်းတဲကိုဆွေးနွေးခဲ့ကြပါတယ်။အင်္ဂါနေ့မှာရုရှားသမ္မတပူတင်နဲ့ရှိုးစ်ကတွေ့ဆုံဖို့စီစဉ်ထားပြီးဒီကီးစီဟာဥရောပမှာငြိမ်းချမ်းရေးတည်ကြအောင်ရှာဖွေတဲ့ကီးဖြစ်တယ်လို့သူကပြောပါတယ်ရုရှားစစ်တပ်တွေချထားတဲ့ကိစ္စပေါ်ရုရှားနဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အခြားအဖွဲ့ဝင်တွေလည်းနှစ်ရက်အတွင်းပါဝင်ဆွေးနွေးကြဖို့ယူကရိန်းကတင်းကြပ်နေတာတောက်ဆိုထားပါတယ်အဆိုပါအဖွဲ့အတွင်းလုံခြုံရေးအရကွဲပြားမှုမရှိစေရဘူးဆိုတဲ့အချက်ပေါ်အလေးနဲ့ထားတဲ့ဆိုရင်ရုရှားဟာစစ်ရေးအရပွင့်လင်းမြေသာမှုရှိစေရမယ်ဆိုတဲ့ဂရိကွေကိုဖြည့်ဆည်းရပါမယ်လို့ယူကရိန်းနိုင်ငံရေးဝန်ကြီးဒီမီထရိုကူလီဘာကသူ့ရဲ့လူမှုစာမျက်နှာမှာရေးသားထားပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းသမ္မတကိုတနင်္ဂနွေနေ့ကဖုန်းခေါ်ခဲ့ပြီးယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တပ်မှုကိုအမေရိကန်ကဂရိကဝတ်ထားလေးစားကြောင်းပြောဆိုခဲ့ပါတယ်။တန်တမာရေးနည်းလမ်းနဲ့အင်အားနဲ့ဟန်တားရေးနည်းလမ်းတွေကိုဆက်လက်ဆောင်ရွက်ကြဖို့အရေးကြီးတာအပေါ်အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့သဘောတူကြကြောင်းအင်ဂျီရောကပြောပါတယ်။ယူကရိန်းကနေအမေရိကန်နိုင်ငံသားတွေကို48နာရီအတွင်းထွက်ကြဖို့အင်ဂျီရောကတိုက်တွန်းလိုက်ပြီးတဲ့နောက်အာရှမှာstock ဈေးတွေကျဆင်းသွားခဲ့ပြီးလောင်စာဆီဈေးနှုန်းတွေတက်သွားခဲ့ပါတယ်။ရုရှားပါဝင်တခြားနိုင်ငံတွေကလည်းသူတို့ရဲ့တန်တမာတွေကိုပြန်ခေါ်ကြပြီးသူတို့ရဲ့နိုင်ငံသားတွေကိုယူကရိန်းကနေထွက်ခွာသွားကြဖို့တိုက်တွန်းခဲ့တာပါ။ရုရှားဟာလောင်စာဆီထုတ်လို့ရမှာအကြီးမားဆုံးထုတ်လုပ်တဲ့နိုင်ငံတွေထဲကတနိုင်ငံမှာယူကရိန်းကိုစစ်ရေးအရရုရှားကတိုက်ခိုက်လာမဲ့ပထဝီနိုင်ငံရေးအန္တရာယ်ရှိတာကြောင့်ဈေးကွက်ကလှုပ်လာတာဖြစ်တယ်လို့ Robobank ရဲ့အစီရင်ခံစာကပြောပါတယ်။စင်ကာပူ stock ဈေးကွက်ကလွဲပြီးတိုချိုဆိုရှန်ဟိုင်းနယူးဇီလန်ဂျကာတာ stock ဈေးကွက်တွေမှာဈေးကျလာခဲ့ပါလေနယူးယောက်လောင်စာဆီဈေးကွက်မှာတော့ယင်းနန်စိန်တစီ 1.5 နှစ်ဒေါ်လာတက်သွားပြီး 94.6 နှစ်ဒေါ်လာဖြစ်သွားပါလေလန်ဒန်မှာတော့ယင်းနန်စိန်တစီ 1.36 ဒေါ်လာတက်သွားပြီး 95.83 ဒေါ်လာပေါက်သွားပါလေ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ19.69 kHz 15.53 ညာ19.25 kHz 11.83ညာ19.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာ19.190 kHz 15.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာရဲ့တနင်္လာနေ့ညာဘက်အစီအစဉ်တွေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကမ္ဘောဒီးယားနိုင်ငံကအင်တာနက်လိုင်းတွေကိုတိုးပြီးတော့ထိန်းချုပ်လာတာဟာအတိုက်ခံတွေရဲ့အသံတွေချက်ပြီးတော့တိတ်သွားအောင်လုပ်တာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဖေဖော်ဝါရီလ16ရက်နေ့ကစပြီးတော့အင်တာနက်လိုင်းအားလုံးအစိုးရထိန်းချုပ်မှုအောက်ကနေဖျက်ချော်လုပ်ကိုင်းမှုကမ္ဘောဒီးယားအစိုးရရဲ့အမိန့်ကြောင့်ပုံကိုရေးကိစ္စနဲ့လွတ်လပ်စွာပြောဆိုခွင့်အပေါ်ဆိုးဝါးစွာထိခိုက်လာလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးပညာရှင်တွေကသတိပေးပါတယ်။အွန်လိုင်းကရေးသားဖော်ပြချက်တွေကြောင့်လက်တလုံးဒါဇင်နဲ့ချီအဖမ်းခံရတဲ့ကမ္ဘောဒီးယားနိုင်ငံမှာဒါဟာအတိုက်ခံတွေကိုနှိမ်နှင်းတဲ့အာဏာရှင်ဝန်ကြီးချုပ်ဟွန်ဆန်ရဲ့နောက်ထပ်လိုရာတစ်ခုဖြစ်တယ်လို့ဝေဖန်သူတွေကပြောပါရယ်တရားမျှတမှုကင်မရာနဲ့အကျဉ်းပြတ်ချစားရတဲ့အကြောင်းတချင်းရေးသားဆက်ဆိုခဲ့တဲ့အတွက် hip hop အဆိုတော်ကီယိုဆိုခွန်လဲအဲ့ဒီလိုအဖမ်းခံရသူတွေထဲမှာသူအပါဝင်မှာ YouTube video online ဆာမျက်နှာမှာသူတချင်းကိုဝန်ကြီးသူပေါင်းတန်းချေရှိလာတဲ့အချိန်မှာပဲ2020ခုနှစ်စက်တင်ဘာမှာရဲတော်ကသူ့ကိုအိမ်မလာပြီးတော့ဖမ်းဆီးသွားတာပါအစိုးရစက်ညင်ရဲ့လုံဆောင်မှုနဲ့အဖြစ်ရှိကြောင်းတရားရုံးဆုံးမြတ်ချက်နဲ့ထောင်နာတစ်နှစ်ကြာခံခဲ့ရတဲ့ဆုခွန်ကအစိုးရရဲ့အင်တာနက်ထိန်းချုပ်မှုကြောင့်သူ့လိုအလားတူကံကြမ္မာမျိုးနဲ့ရင်ဆိုင်ရမဲ့သူတွေတိုးလာမှာကိုစိုးရိမ်နေပါတယ်ပီကျင်းအိုလံပစ်အမျိုးသမီးမီတာ500 speed skating oval အရှိန်မြင့် skate sea အပြေးပြိုင်ပွဲမှာတော့အမေရိကန်အားကစားမယ် Aaron Jackson ကရွှေတံဆိပ်ဆုခူးသွားပါတယ်သူဟာဆောင်းရာသီအိုလံပစ်ရဲ့ပထမဆုံးလူမဲရွှေတံဆိပ်ဆုရှင်အဖြစ်သမိုင်းမတန်တင်လိုက်နိုင်တာပါဒီအောင်မြင်မှုကြောင့်တခြားလူမဲတွေလည်းဆောင်းရာသီအားကစားနည်းတွေမှာပါဝင်ကြဖို့အားတရဖြစ်လာစေဖို့ Jackson ကမျှော်လင့်ထားပါတယ်တားမြစ်ဆဲ30မှုအကျိုးဆေးစစ်ချက်မအောင်ခဲ့တဲ့ရုရှားဆက်ကျော်တဲ့စကိတ်အားကစားမဲကမီလာဗာလီယေဗာတရုတ်ဆောင်းရာသီအိုလံပစ်ပွဲမှာဆက်ပြီးတော့ရှင်ပြိုင်ခွင့်ရသွားပါတယ်ဖယ်လီဗာရဲ့ကိစ္စအားကစားခုံတမတဲ့အဖွဲ့ CAS ကတနင်္လာနေ့မနက်ထိတက်တုတ်ရိုက်ဆွေးနွေးဆုံးဖြတ်ခဲ့ကြတာပါ။တားမြစ်ဆေးမအောင်ခဲ့တဲ့ဖယ်လီဗာကိစ္စအပြည့်အဝစုံစမ်းမှုမလုပ်ခင်အိုလံပစ်ပွဲမှာဆက်ပြီးတော့ရှင်ပြိုင်ခွင့်ပေးဖို့ဆုံးဖြတ်ခဲ့တာပါ။အသက်15နှစ်အရွယ်ဖယ်လီဗာဟာအရွယ်မရောက်သေးတဲ့သူဖြစ်တာကြောင့် ရွေရောက်ပြီးသားအခစားသမားတွေနဲ့ကွဲပြားတဲ့စည်းကမ်းတွေရပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလည်းတရားရုံးကထည့်သွင်းစဉ်းစားခဲ့တယ်လို့ပြောပါတယ်။ Olympic ပွဲမှာသူ့ကိုရှင်မြိုင်ခွင့်တားမြစ်လိုက်ရင်အတော့ကိုနှင်နာသွားနိုင်တယ်လို့လည်း CAS ညွှန်ကြားရေးမှူးချုပ် Metrurip ကပြောပါတယ်။ရုရှားအတွက် Valieva ရွှေတစိစုခုပေးခဲ့ပြီးကမှ Sweden တက်ခွဲခန်းရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကဆစ်စစ်ချက်ရလာတွေထွက်ပေါ်လာတာပါ Sweden တက်ခွဲခန်းကဆစ်စစ်ချက်ရလာတွေအကြောင်းကြားဖို့တရင်6ပတ်နောက်နေခဲ့ရတဲ့အကြောင်းရင်းကတော့မရှင်းလင်းသေးပါဘူးကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ပိုးကူးစက်မှုတွေကျဆင်းလာပေမဲ့ Germany ၊ Denmark နဲ့ Russia အပါအဝင်တချို့နိုင်ငံတွေမှာတော့တိုးလာနေပါတယ်ကိုဗစ်ကရောဂါဆိုင်ရာကန့်သတ်ချက်တွေတဖြည်းဖြည်းပြန်ရောက်သိမ်းလာတဲ့နိုင်ငံတွေလည်းရှိသလိုကနေဒါ၊ဩစတြေးလျနဲ့ဗြိတိန်ဆိုတဲ့နိုင်ငံတွေမှာတော့ကန့်သတ်ချက်တွေကိုဆက်ပြီးကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။အာရှဖက်မှာဆိုရင်တော့ပြင်စမမြောက်ကိုဗစ်လိုင်းနဲ့ရင်ဆိုင်နေရတဲ့ဟောင်ကောင်၊ဆီယုံ၊ဆေကန်တွေမှာကိုဗစ်လူနာတွေနဲ့မနိုင်မနှင်းဖြစ်လာနေပြီးအိုမီခရွန်ကိုဗစ်ပိုးကူးစက်မှုလည်းတိုးလာနေပါတယ်။ဒီအခြေအနေတွေကြောင့်ကိုဗစ်လုံးဝကင်းစင်ရေးအစိုးရမူဝါဒအကောင့်ထက်ပေါ်ရေးစိန်ခေါ်ချက်တွေရှိလာတယ်လို့အစိုးရဘက်ကပြောပါတယ်။ကယောကစတင်ကြရကလူအချင်းချင်းခက်ကွက်ခွာနေဖို့ပုတ်ကူးဆက်တဲ့နေရာတွေကိုအကြီးအကျယ်တိချာခွဲထားဖို့နဲ့ပုတ်ကူးဆက်နိုင်တဲ့နေရာတွေကိုချီယာကောက်ဖို့စတဲ့တရုတ်ပြည်မကြီးကမဝါဒအတိုင်းဟောင်ကောင်မှာလုတ်ကင်နေတာပါဒါပေမဲ့လည်းဒီဇင်ဘာလနောက်ပိုင်းကစပြီးတော့ Omicron COVID ပိုးကြောင့်ဟောင်ကောင်မှာသတင်းပတ်အနေငယ်အတွင်းပုတ်ကူးသူတက8000ကျော်တိရောက်လာသလိုနောက်လမှာနေစဉ်ပုတ်ကူးသူက2000ခွဲတိရှိလာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးပါတယ်ဟောင်ကောင်မှာလူတိုင်းကကွယ်ဆေးထိုးဖို့အစိုးရကအပြင်းထန်တိုက်တွန်းနေပေမဲ့လို့အသက်80ကျော်အရွယ်တွေကြားကိုဗစ်ကကွယ်ဆေးထိုးသားသူက90ရာခိုင်နှုန်းပဲရှိပါတယ်။ကမ္ဘာတစ်ဝှမ်းကိုဗစ်ပိုးကူးခံရသူက412တန်းကျော်နဲ့သေဆုံးသူက5.8တန်းကျော်ရှိကြောင်း John Hopkins တက္ကသိုလ်စစ်သားမှဖော်ပြထားပါတယ်။ COVID-19 ကာယရောဂါဆိုင်ရာကန့်သတ်တားမြစ်ချက်တွေကိုဆန့်ကျင်ဆန္ဒပြတဲ့အနေနဲ့အမေရိကန်၊ကနေဒါနိုင်ငံတွေဆက်ကကုန်သွယ်ရေးတရားစင်ကိုပိတ်ပြီးတော့ဆက်လက်ဆန္ဒပြနေတဲ့သူတွေကိုကနေဒါရဲရောဂါသတင်းငွေနေမှာဖေရှားဖမ်းဆီးလိုက်ပါတယ်။တနင်္ဂနွေကြာအထူးကဆက်သွယ်ထားတဲ့ Ambassador Bridge တသားကြီးနားမှာပိတ်ဆို့ထားတဲ့ကားတွေကိုဖေရှားရှင်းလင်းပြီးတော့လူတချို့ကိုပါဖမ်းဆီးခဲ့တဲ့အကြောင်းကနေဒါဝန်ဆောင်ရဲတပ်ဖွဲ့ကပြောပါတယ်။ Truck ကမောင်းသူတွေမဖြစ်မနေ COVID ကကွယ်ဆေးထိုးဖို့နဲ့ပြည်သူ့ကျန်းမာရေးအတွက်နှာခေါင်းစီးတက်ဖို့စားတောက်ဆိုင်နဲ့ပြဇာရုံလိုအများပြည်သူတွာလာတဲ့နေရာတွေမှာကကွယ်ဆေးထိုးရတဲ့တပ်တွေခံလက်မပြဖို့ဆိုတဲ့ကန့်သက်ချက်တွေကိုမကျေနပ်လို့ဆန္ဒပြတာပါ။ဒါပေမဲ့လည်း Omicron ပိုးကူးစက်မှုတွေရောနေသွားတဲ့အချိန်မှာအဲ့ဒီကန့်သက်ချက်တွေကိုလည်းတိတ်ပြီးတော့တင်းကျပ်ထားတာမဟုတ်ပါဘူး။ကနေဒါနိုင်ငံရဲ့ COVID ကန့်သက်ချက်တွေကိုပြည်သူအများစုကထောက်ခံထားတာပါ။ကနေဒါဆန္ဒပြပွဲလိုပဲပြင်သစ် Netherlands, Switzerland နဲ့ Australia အပြင် American နိုင်ငံက Truck ကမောင်းတဲ့တချို့လည်းအလားတူဆန္ဒပြပွဲတွေကျင်းပဖို့ပြောဆိုလာကြပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့အင်းစင်ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေအဆန်ငတ်ခံဆန္ဒပြကြတဲ့သတင်းနဲ့စပါမယ်။အကျဉ်းကျနေပြီမဲ့ဆရာနာရှင်စန့်ကျင်ရေးစိတ်ဓာတ်ကိုဆွတ်လွတ်မှာမဟုတ်ဘူးဆိုတာပြသတဲ့အနေနဲ့အင်းစင်ထောင်ထဲကနိုင်ငံရေးအကျဉ်းသားတချို့ဖေဖော်ဝါရီလ12ရက်ကနေဒီကနေ့အထိ3ရက်ကြာဘာမှမစားပဲအဆန်ငတ်ခံဆန္ဒပြခဲ့ကြပါတယ်။ဖေဗူအာရီပထမပတ်ကလည်းထောင်ကပေးတဲ့အစားအသောက်တွေမယူဘဲဆန္ဒပြခဲ့ကြပြီးပြီးခဲ့တဲ့3ရက်ကတော့လုံးဝအစားမစားဘဲဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုငင်းချမ်းကပြောပြပေးမှာပါခင်ဗျာ
။အင်းစိန်ထောင်မှာအကျဉ်းကျနေကြတဲ့နိုင်ငံရေးအကျဉ်းသားတချို့ပြည်ထောင်စုနဲ့ဖေဗူအာရီလ12ရက်နေ့ကနေ3ရက်ကြာဘာအစားအသောက်မှမစားဘဲအစားငတ်ခံဆန္ဒပြခဲ့ကြပါတယ်။အကျဉ်းထောင်နဲ့ရောက်နေပေမဲ့စစ်အာဏာရှင်စန့်ကျင်ရေးစိတ်ဓာတ်ကိုစွန့်လွတ်မှာမဟုတ်ဘူးဆိုတာပြသတဲ့အနေနဲ့ဆန္ဒပြလှုပ်ရှားသူတွေနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေကကြေညာချက်ထုတ်ပြန်ထားပါတယ်။၃ရက်အတွင်းဆန္ဒပြသူတွေဟာရေကလွဲလို့ဘာမှမစားမတော့ဘဲဆန္ဒပြကြတယ်လို့အင်းစိန်ထောင်အတွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့ရှေ့နေတူက VOA ကိုပြောပါတယ
်။ပြည်ပရဲ့စာရင်းဆိုလို့ရှိရင်သူအကျေချက်သူတို့ကိုဆရာနာရှင်သူတို့နေရီနဲ့ဆန်းထုတ်ထားပေမဲ့သူတို့ရဲ့ဆရာနာရှင်စံကြီးစိတ်တက်တာပြီးဆုံးမှမဟုတ်ဘူးနော်သူတို့အနေနဲ့ဆရာနာရှင်ကိုဆက်ပြီးတော့စံကြီးတော်လည်းနေလို့မဖြစ်တယ်ဆိုတာအချက်ပေါ့နော်နောက်တစ်ချက်အနေနဲ့ကတော့ဒါပြည်သူအကြမ်းဖက်တက်ဖက်နေတဲ့စိတ်ပုံစံနဲ့ဟိုမဆွေးနွေးလို့ဆိုတော့ပုံစံမျိုးပေါ့နော်အဲဒီနှစ်ချက်ကိုပြသလို့ရရှိရခြင်းနဲ့ဒါသူတို့အစမ်းအကြံပြီးတော့လည်းနေလို့မဖြစ်တယ်ဆိုတာအချက်ပေါ့နော
်အခုလိုအင်းစိန်ထောင်အတွင်းအစာငတ်ခံဆန္ဒပြမှုကိုထောင်အာဏာပိုင်တွေဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိတဲ့အတွက်အကျဉ်းသားအရေးအတွက်ဘလောက်ပါဝင်ဆန္ဒပြတယ်ဆိုတာကိုတော့သူ့အနေနဲ့မသိရဘူးလို့လည်းရှေ့နေကပြောပါတယ်။ အခုလိုအစာငတ်ခံဆန္ဒပြနေကြတဲ့ចောင်းသားတွေကသူတို့ဆန္ဒပြရတဲ့ရည်ရွယ်ချက်ကိုသူတို့နဲ့ဆက်သွယ်တဲ့အဖွဲ့အစည်းတွေကနေတဆင့်သတင်းစကားပါကြေညာချက်တွေထုတ်ပြန်ထားကြပါတယ်။အဓိကကတော့စစ်အုပ်စုအနေနဲ့ပြည်သူတွေအပေါ်လက်နက်ကြီးငယ်သုံးတပ်ဖြတ်ဖြိုခွဲတာတောင်းနဲ့ချီတဲ့ပြည်သူတွေကိုဖမ်းဆီးချုံနောင်တာတွေလုပ်ပြီးပြီးခဲ့တဲ့တစ်နှစ်အတွင်းနိုင်ငံရေးယုံကြည်ချက်ပြတ်သွားအောင်ကြိုးစားခဲ့တယ်လို့သူတို့ရဲ့ကြေညာချက်မှာထုတ်ပြန်ထားပါဗျ။ဒီလိုယုံကြည်ချက်တွေကိုအကြမ်းနည်းနဲ့ဖျောက်ဖျက်ဖို့ကြိုးစားပေမဲ့မရနိုင်ဘူးဆိုတာပြသတဲ့အနေနဲ့အခုလိုကိုယ့်ဘာသာကိုအာဟာရဖြတ်ပြီးဆန္ဒပြရတာဖြစ်တယ်လို့လည်းပြောထားပါဗျ။သူတို့အနေနဲ့မတရားမှုအတိုင်းအတွက်ပြောဆိုဆွေးနွေးညှိနှိုင်းမှုမလုပ်ဘူးဆိုတာကိုလည်းပြသတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါဗျ။ဒါနဲ့ပတ်သက်လို့ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကရဲ့သတင်းပြန်ကြားရေးတာဝန်ခံကိုအောင်ကောင်းဆက်ကလည်းခုလိုပြောပါရယ
်ခုမင်္ဂလာစိုက်တာရောအပြည့်ဝသနတ်ခံဆန္ဒပြရတယ်ပေါ့ဘုံကရေရဲပြီးတော့စားပါလုံးဝစားတယ်မပြည့်တဲ့ချုပ်ကောင်းတစ်ခုလုပ်ကြတယ်ဒီဆက်နေနေကြနေစတဲ့စတိပေးနဲ့ဆက်နေတာတော့ဒီလက်စနေပြတာပါရယ
်ဖေဖော်ဝါရီလ၁ရက်နေ့ကနေ၆ရက်နေ့အထိလဲအခုအာဟာရဖြတ်အစာငတ်ခံဆန္ဒပြသူတွေအပါအဝင်နိုင်ငံရေးအကျဉ်းသား200လောက်ဟာထောင်ကပေးတဲ့အစားအသောက်တွေကိုမစားဘဲဆန္ဒပြခဲ့ကြပါတယ်။မိသားစုတွေကထောင်ဝင်စာပေးဖို့တဲ့အစားအသောက်တွေကိုပဲသူတို့စားခဲ့ကြတယ်လို့ရှင်းနေတချို့ကပြောပါတယ်။အဲ့ဒီဆန္ဒပြမှုတွေကိုထောင်အာဏာပိုင်တွေဘက်ကအခုချိန်ထိတုံ့ပြန်အရေးယူတာမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။သူတို့ဆန္ဒပြနေစဉ်ထောင်အာဏာပိုင်တွေဘက်ကအစားအသောက်တချို့လာပေးတယ်လို့လည်းရှင်းနေတချို့ကပြောပါတယ်ခင်ဗျာ။
ကိုညင်းချမ်းပြောပြပေးကြတာပါခင်ဗျာခုဆက်ပြီးတော့မွန်ပြည်နယ်အတွင်းကစာသင်ကျောင်းတွေမှာကိုဗစ်ကူးစက်ပြန့်ပွားနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမွန်ပြည်နယ်မြို့နယ်တချို့ကအခြေခံပြည်နယ်ကျောင်းတချို့မှာအစုလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာမို့ကျောင်းသားမိဘတွေစိတ်ပူနေကြပါတယ်ကျောင်းတွေဆက်ဖွင့်ထားတဲ့အတွက်ကျောင်းလွတ်နေရပေမဲ့မိဘတွေဘက်ကအတတ်နိုင်ဆုံးကြိုတင်ကာကွယ်မှုတွေလုပ်ပေးနေရတယ်လို့ပြောကြပါတယ်ကျောင်းသားတွေကလည်းဒီစဉ်မိသားစုဝင်တွေကိုပါကိုဗစ်ကူးစက်နေတဲ့မွန်ပြည်နယ်ဘက်ကအခြေအနေကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
မွန်ပြည်နယ်ကမော်လမြိုင်မြို့နယ်ချောင်းစုံမြို့နယ်နဲ့မူရုံမြို့နယ်တွေကစာသင်ကျောင်းတချို့မှာကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေကြားကိုဗစ် -19 ကပ်ရောဂါအစုလိုက်အပြုံလိုက်ကူးစက်မှုတွေရှိနေတာကြောင့်မိဘတွေစိုးရိမ်ပူပန်နေကြပါတယ်။စာသင်ကျောင်းတွေမှာအစုလိုက်ကူးစက်သူတွေရှိနေတာမို့တချို့ကျောင်းသူကျောင်းသားတွေကတော့ကျောင်းမတက်ကြတော့ပါဘူး။ဒါပေမဲ့ကျောင်းပြက်ရင်စာနောက်ကျမှဆိုးတဲ့အတွက်မတက်တာပဲကျောင်းလွတ်နေရတယ်လို့မိဘတွေကပြောပါတယ်။မိဘတွေဘက်ကကလေးတွေအတွက်အတက်နိုင်ဆုံးကြိုတင်ကာကွယ်မှုတွေလှူထားပေးရတယ်လို့မော်လမြိုင်မြို့ကចောင်းသားမိဘတဦးကပြောပါတယ်
။ပညာရေးကနောက်ကျမှဟိုကြောက်တော့ဘောမိဘတွေကဒါပေမဲ့ယောဂကမော်လမြိုင်မှာကအလောက်ချင်းနေမဆိုးပဲနဲ့ចောင်းနေမှာလည်းမတွေ့ဘူးလေ။ညာတွေကတက်နေတယ်ယောဂကလည်းမတွေ့ဘူးမပုတ်ဘူးဆိုရင်ကုသကြီးပညာရေးနောက်ကျမှာပေါ့။အခုចောင်းသွားတဲ့ခါကျရင်ဟိုဆိုးရင်တော့ဆိုးရင်တော့ဗောနောចောင်းသွားရင်ဟိုကုသမျိုး match day handjay တွေဆေးတွေကြိုတိုက်တာတော့ဗောနောဘယ်လိုပြောမလဲဟိုဗီတာမင် C တို့ဘာလို့တွေကြိုတိုက်တာတယ်နောက်တော့ចောင်းရောက်ရင်လည်းသူတို့ကတော့ဒီကြားတိုင်းတာတို့ဖြစ်တယ်ចောင်းသွားရောက်အားရှိရတဲ့ချက်ချင်းပြေးပြန်တယ်ဒါတော့ဆိုးရိမ်မှုကတော့ရှိရပဲဗောနော
အခုလိုကြောင်းတက်တဲ့ကြောင်းသားတွေအတွက်တတိထားပြင်ဆင်ကာကွယ်မှုတွေမိဘတိုင်းလုပ်နိုင်တာမျိုးတော့မဟုတ်ပါဘူးကြောင်းသူကြောင်းသားတွေကနေတဆင့်သူတို့နဲ့ထိတွေ့မှုရှိတဲ့မိသားစုဝင်တွေမှာကိုဗစ် -19 ကပ်ရောဂါပြန့်နှံ့ကူးစက်နေတာမို့မိဘတွေကပို့ပြီးတော့စိုးရိမ်နေကြတာပါချောင်းစုံမြို့နယ်ကမာမိုကျေးရွာအထက်တန်းစာတင်ကျောင်းခွဲတစ်ခုမှာတော့ဖေဖော်ဝါရီလ10ရက်နေ့ကကိုဗစ် -19 အတည်ပြုလူနာ50ကျော်စစ်ဆေးတွေ့ရှိခဲ့ပါတယ်နောက်သူတို့နဲ့ထိတွေ့ခဲ့သူတွေကိုထပ်ပြီးတော့စစ်တဲ့အခါမှာတော့နောက်ထပ်အတီးပြုတ်က40လောက်ထပ်တွေ့တယ်လို့ကမာမိုလူမှုကူညီရေးအသင်းကပြောပါတယ်။ထပ်မံတွေ့ရှိထားတဲ့သူတွေထဲမှာចောင်းသားမိပါတွေပါပါဝင်ပြီးအများစုကတော့ပြင်းထန်တဲ့လက္ခဏာမတွေ့ရှိဘူးလို့ဆိုပါတယ်။
ကျောင်းသားကျောင်းသူက50ရဲ့ဟုတ်ကဲ့နဲ့က40ကျော်လောက်ထပ်တယ်အလုံးက100နိပါလောက်ရှိတာပေါ့သူတို့ကတည်းကတော့ဖြားကနာတော့ဟုတ်ကဲ့သူကတော့မရှိဘူး
COVID-19 ကပ်ရောဂါမကူးစက်အောင်သတိထားနေထိုင်တဲ့စီကံတွေကိုကျန်းမာရေးဌာနနဲ့စာသင်ကျောင်းတွေမှာသတိပေးထားပေမဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ဆိုတာကစာသင်ကျောင်းတွေမှာလက်တွေမှာတော့မလွယ်ကူလှဘူးလို့ကမာမိုပရဟိတာကူညီပေးနေသူလည်းဖြစ်ကျောင်းသားမိဘတူလည်းဖြစ်တဲ့ဒေသခံတူကအခုလိုပြောပါတယ်
အဲ့လိုစစ်စဲရမှာကိုကလေးတွေလည်းစစ်တော့ကိုလည်းသွေးရင်မိတော့ကိုအားသာသူပြောင်းဟိုသာကြုံကိုလေးလောက်နေတာကိုယ်ချင်းကိုလည်းဟိုသာပေါ့သာတော့တယ်ပြောရမယ်ဟောအဲ့လိုမျိုးလေးဖြစ်မှာကြတော့သွေးရင်မိတာအမှန်ပါပဲအလုံးရောတွေ့ရောကိုသားသမီးတွေတွေ့ရောပေါ့ကိုကြောင်ကအဲ့လိုခက်ခွာခွာတော့ထဲရတော့ဖြတ်မှာပဲလေအလုံးကတော့ဂျာမန်တွေကတော့မတ်တပ်ဖို့လောက်ပဲဥစားပြောလို့ရမှာပေါ့
မူရုံမျိုးနယ်တွေကစာတင်ကျောင်းတွေမှာလည်းကိုဗစ်ကူးစက်သူတွေရှိနေပါတယ်။စာတင်ကျောင်းကနေအိမ်နေမှာပါကိုဗစ်ပိုးကထပ်ဆင့်ကူးနေတာမို့ကျောင်းပိတ်ဖို့တက်ဆိုင်တဲ့သူတွေစဉ်းစားသင့်ပါတယ်လို့ကျောင်းသားမိဘတဦးကအခုလိုပြောပါတယ်
။အခုလက်ရှိမှာကဖြစ်နေကြတယ်ကျောင်းသားတွေရောဆရာမတွေရောဖြစ်နေကြတယ်။ဘာဖြစ်လို့ဒီလိုကျောင်းမပိတ်ကြလဲ။ဒီနေရာကြီးကတစ်ဖက်ကပြောရင်ဒါလူသားအရင်းမြစ်ပို့ပြီးရှင်းနိုင်ပြီပဲ။လူသားအရင်းမြစ်ကိုအလေးမမှုတာကကြူးမဆိုင်တာ။နောက်ကျောင်းသားမိဘတွေအနေနဲ့ကြတော့ဘယ်လိုဖြစ်ကိုသားသမီးဟိုရင်းဖြစ်မဆက်ကြည့်လို့ဘာဖြစ်လို့ဆက်ကြည့်လဲဆိုတော့ဒီကျောင်းကျတဲ့ကလေးတယောက်ကအဲ့ဒီမှာပို့သွင်းသူ့မိဘတွေပါအကောလုံး contact လာမလို့လက်ရှိအစိုးရအနေနဲ့ရောစာဝန်ရှိသူတွေအနေနဲ့ရောဘယ်လိုပဲဖြစ်ဒီယောဂါကိုခါတိုင်းလို့တော့သူတို့ပိတ်ခဲ့သေးတာပဲကိုဗစ်တော့ကတော့သူတို့ပိတ်ခဲ့ပြီလေဘာဖြစ်လို့ဒီမှာဒီလောက်များများစစတွေ့တာမပိတ်ဘူးဆိုတော့ဒီကဲအခုခုတော့ရှိကောင်းရှိမှာပေါ့
မွန်ပြည်နယ်ထဲကကြေးရွာတွေမှာလည်းကိုဗစ်လက္ခဏာဖြစ်တဲ့နှာစီးချောင်းဆိုးသူကတော်တော်များများရှိနေပါတယ်။ဒါပေမဲ့သူတို့မှာကိုဗစ်ရောဂါကူးနေတာဟုတ်မဟုတ်ဆိုတာအတိအပြုစစ်ဆေးနိုင်ဖို့ကတော့ခက်ခဲနေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ် -19 ကူးစက်မှုကအခုရက်ပိုင်းအတွင်းမှာပိုးပြီးတော့မြင့်တက်လာနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်ဖေဖော်ဝါရီလ13ရက်နေ့တရက်ထဲမှာတည်းကိုဗစ် -19 အတည်ပြုလူနာက1900ကျော်ရှိနေပါတယ်ရှင
်။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ကူးစက်ပြီးတော့မြန်မာနိုင်ငံထဲမှာအခုရက်ပိုင်းအတွင်းမီးပြတ်မှုတွေများနေတဲ့အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံကနေရာတော်များများမှာနေ့စဉ်နိုင်နဲ့ချီချောင်းအောင်မီးပြတ်တဲ့ဒုက္ခကိုပြည်သူတွေကြုံတွေ့နေကြရပါတယ်။ကြိုတင်ခံမလို့မရပဲတနေ့တည်းမီးပြတ်ချိန်လဲမတူတာကြောင့်အလုတ်အကင်ပြတ်ကြရတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်ရတဲ့အခြေအနေထိဖြစ်နေတယ်လို့ပြောပါတယ်မီးတွေပြတ်ပေမဲ့မီတာကားတွေကတော့တက်နေတယ်ဆိုတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမြမွန်ကပြောပြပေးမှာပါခင်ဗျာ
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအခုနောက်ပိုင်းအချိန်ကြိုတင်အတိပေးထားခြင်းမရှိပဲမီးပြတ်တဲ့အခြေအနေကိုမြို့တော်တော်များများမှကြုံနေကြရပါတယ်အချိန်အတိအကျမီးပြတ်တာမျိုးမဟုတ်ပဲမနေ့ပြက်လိုက်ညနေပိုင်းပြက်လိုက်ဖြစ်နေလို့အလုတ်ပြက်အကန့်ပြက်ဖြစ်ကြရတယ်လို့ရန်ကုန်မြို့ကကုမ္ပဏီဝန်ထမ်းတယောက်ကခုလိုပြောပြပါတယ်
။တရက်ကမနက်ပိုင်းပြန်ရင်နောက်ရက်ရှင်ညနေပိုင်းပြက်တယ်ပေါ့။ဒီခါလေးကြောက်လို့ရှင်အဲညပိုင်းဆိုရင်ည9နာရီရောက်ကပြန်တင်ရလုံးမလားတော့ဆယ်နာရီ17နာရီ18နာရီတော့မှလာပေါ့။ဟောအဲ့လိုမျိုးရှိတယ်။မနက်ပိုင်းဆိုလို့ရှင်လည်းမနက်အစောကြီးကနေစပြီးတော့မလာနေတဲ့လောက်ထိမလာတနေ့လုံးမလာနေတဲ့ရှိတယ်ပေါ့။ပြီးညဘက်တွေပြက်တဲ့အခါကြောက်လို့ရှင်ဘာဖြစ်လဲဆိုတော့အမှန်တရားညဘက်ဆိုရင်မိရပို့တိုးတယ်ဒီ။ဆိုတော့လမ်းလေမလားမောင်လားဆိုအမြဲပါရှိရမျိုးလည်းရှိနိုင်တာပေါ့နော်ဒီမလာတဲ့အခါကျရင်အလုံးလုံးရတယ်အဆင်မပြေဘူးလေလုပ်ငန်းကြီးတွေကတော့ဟိုမိဆက်တွေပိုင်းနဲ့တောင်းပေမဲ့ဒီလိုလုပ်ငန်းငယ်တို့ပြီးတော့အရင်းကြီးကိစ္စလုပ်နေရမျိုးဆိုရင်ကြီးပြက်နေတာကျရင်အလုံးပြက်အကန့်ပြက်ဖြစ်တာပေါ့ပြီးတော့ဘယ်ချိန်လောက်လာမလဲဆိုတာလည်းမှန်းလို့မကြတော့လေ
မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းအချိန်အကြာကြီးမိပြက်တဲ့ပြဿနာနေ့တိုင်းကြုံနေကြရပါတယ်ညဘက်အချိန်တွေပါမီးပြတ်နေလို့ပစ္စည်းခိုးမှုတွေအိမ်ဖောက်ထွင်းမှုတွေခဏခဏဖြစ်နေတယ်လို့မော်လမြိုင်မြို့ကန်ကပြောပါတယ်
။အစိုးရညဘက်တွေညဘက်တွေဆိုဒီမှာတည့်ရတာဟိုအချိန်တွေကလည်းမကောင်းဘူးလေလို့မျိုးသွားတာလာတာတွေကစာနောက်ပြီးဒီမှာဆံကယ်ခိုးမှုတွေပါလေခဏခဏဖြစ်တယ်အညာဆိုတော့လေအဲ့လိုမျိုးနောက်ပြီးဒီဟိုဖောက်ထွင်းမှုတွေလည်းဖြစ်တယ်ဒီအညာတွေမှာအဲ့လိုမျိုးဒီဖောက်သွားတာတို့ပါလို့အဲ့ဒီအဲ့လိုမျိုးဆိုကြတော့လေမီးမောင်တွေညဘက်ဆိုတခါတိုင်းတော်တော်၆နိုင်ရနေစားပြီးတော့အဲ့လိုမျိုးကျ70 90 70 90အဲ့လောက်မှပြန်ပြီးတော့ဒီညဘက်တွေဆိုမှောင်လာကြည့်ဘယ်လိုမှအဆင်မပြေဘူးအာလုံလုံမှုလည်းမရှိဘူးเนาะအစောကြီးတကားတွေပိတ်ထားရတာတခါတည်းရင်အဲ့လိုမျိုးမှောင်နေတဲ့ချိန်ဆိုရင်အဲ့လိုမူးအမူးသမားတွေလိုပဲတက်လာတာတက်လာပြီးအဲ့လိုအိမ်ကြီးကိုတကားတွေပါလိုက်ခောက်တာလို့ပါလို့အဲ့လိုမျိုးတွေပေါ့เนาะဒါပေမဲ့အဲ့ကျင်တာဘယ်သူကဘယ်သူမှမသိထွက်လည်းမကြည့်ရတဲ့ဘယ်သူမှအဲ့လိုမျိုးတော်တော့ဆိုးတယ်ဆင်ငယ်ကြောက်တာတွေလည်းအဲ့လိုမူးတက်နေတဲ့ချိန်မှာဆိုရင်ခဏခဏလေးပဲတစ်စီးနှစ်စီးပါသွားပြီအဲ့လိုမျိုးဖြစ်တယ်မနက်ပိုင်းထက်ညပိုင်းကြီးအခုဆိုတော်တော်ပြက်လာတယ်။အဲ့ဒါတွေကဘလို့မောက်အဆင်မပြေဘူး
။ဒီနေ့ကို6နာရီလောက်မီးပြက်နေပြီမဲ့မီတာကားတွေတလားထက်တလားပုံများလာတယ်လို့လည်းသူကအခုလိုပြောပါတယ်
။မီတာကားတော့ပုံမှန်လာတယ်။လာပြီဟဲ့ဆိုရင်လည်းအဲ့ဒါကိုယ်သုံးချိန်ရမရှိဘူး။မီးရပြက်လိုက်တာတနေ့ကသုံးချိန်ရမရှိပဲနဲ့မီတာကားတွေကဒီလ2000ဆိုနောက်လ3000ဘလို့ဖြစ်လို့3000ကျော်လို့ကျော်မှန်းလည်းမသိဘူး။ပုံမှန်တော့လာတယ်။အဲ့ဒါကိုထွက်ကြည့်ရမလို့အချိန်တန်ပြီဟဲ့ဆိုမီတာကားအဲ့ဒါတို့အင်္ဂါတွေတကားချားတွေမှာတို့လိုက်ထည့်သွား
ရခိုင်ပြည်နယ်ကမြို့တွေမှာလည်းနေ့တိုင်းတနေ့ကိုအနည်းဆုံး 4-5 နာရီလောက်မီးပြတ်နေတဲ့အတွက်အလုတ်အကင်ပြတ်နေကြသလိုချက်ပြုတ်ဖို့အခက်အခဲတွေဖြစ်နေကြရပါတယ်။လျှက်စစ်မီးကိုအာမကိုပဲဟင်းချက်ဖို့မီးသွေးကိုအသုံးပြုပြန်တော့လဲမီးသွေးဈေးတွေပါတက်နေတယ်လို့စစ်တွေမြို့မှာနေထိုင်သူကုမ္ပဏီဝန်ထမ်းတယောက်ကပြောပါတယ်
။ဖြစ်ပါတယ်လည်းဖြစ်တယ်။အေးမှာ 4-5 နာရီတက်ဖြစ်တယ်။တချို့ဆိုလို့ရှိရင်ဒီမနေ့ပိုင်းပြတ်လို့ရှိရင်ခမင်းရှိရတာအဆောက်အထောက်ကြီးဖြစ်တယ်။အခုလိုမျိုးမီးပြတ်တော့လေကျွန်တော်ကလည်းဖိတ်တဲ့စတုမရှိရတဲ့စိတ်တွေတိတ်တဲ့အဖြစ်တွေတိတ်ချင်းဒီအလုံးလုံးပြည့်စုံမှာဆိုလို့ရှိရင်တော့ဆိုလို့ရှိရင်အလုံးလုံးပြည့်စုံမှာမင်းရရတို့ဝါခိုင်တွေကအဆောင်ဆုံးတက်ပြီးအကောင်က
လိုမျိုးအခက်ရှိခြင်းအလုပ်လုပ်ရတဲ့အခက်ရှိတဲ့ခမင်းကြရတဲ့အခက်ရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့အခက်ရှိတဲ့ဒီလေးစိတ်မင်းကိုအကြီးကအားကိုးနေရတဲ့ဖြစ်ဖြစ်
နိုင်ငံတော်တရားလိုင်းကိုပို့လွှတ်နေတဲ့မဟာတရားလိုင်းတွေဖောက်ခွဲဖျက်ဆီးခံရမှုတွေရှိနေတာကြောင့်ရောတဘာဝဓာတ်ငွေဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ကြောင့်မှဓာတ်ပိဆက်ရုံတွေရဲ့ထုတ်လုပ်မှုတချို့ရပ်ထားရတယ်လို့လျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနက2022ခုနှစ်ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျော်နေသွားတဲ့လျှက်စစ်တရားထုတ်လုပ်မှုတွေအတွက်ဝင်အားထိန်းကြီးတဲ့အနေနဲ့နေရာတချို့မှာဓာတ်အားသုံးစွဲမှုများတဲ့အခြေအနေတွေဖြစ်တဲ့မနေ့9နာရီကနေ17နာရီအထိနဲ့ညနေ9နာရီကနေ9နာရီအချိန်အထိလျှက်စစ်ဓာတ်အားပြတ်တောက်မယ်လို့ထုတ်ပြန်ထားပါတယ်။အဲဒီထုတ်ပြန်ချက်မှာဘယ်နေရာတွေမှာဘယ်အချိန်လျှက်စစ်မီးဖြတ်မယ်ဆိုတာမျိုးအတိအကျဖော်ပြထားခြင်းမရှိပါဘူး။အခုလိုလျှက်စစ်မီးတွေအချိန်မီးပြတ်နေတာကြောင့်အလုံးလုံးနေရာသူတို့ကအင်တာနက်အတွက်ဖုန်းအင်တာနက် mobile data အသုံးပြုရတာမီးစက်အတွက်ဆက်သုံးစီအသုံးပြုနေရတာတွေကြောင့်ကုန်ကျစရိတ်တွေပိုပြီးမြင့်တက်နေတယ်လို့ပြောနေကြပါတယ်ရှင်။
မဆူမြမောင်းတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့မြောက်ကိုရီးယားကအမိုက်တွေကိုဘာကြောင့်လေ့လာနေကြသလဲဆိုတာကိုလည်းပြောပြပါမယ်။နေဆက်တွေပိတ်ထားတဲ့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်နိုင်ငံသားတွေထွက်ခွာသွားကြတဲ့အတွက်ပြည်တွင်းကိုလက်လန်းမီဖို့ပိုလွတ်တောင်ခက်ခဲသွားစေပါတယ်။မြောက်ကိုရီးယားနိုင်ငံတွင်စီးပွားရေးအခြေအနေတွေကိုရရနီလာနေသုံးပြီးစောင့်ကြည့်နေကြတဲ့သူတွေကတော့မြောက်ကိုရီးယားကထွက်လာတဲ့အမိုက်တရိုက်တွေကိုပါလေ့လာနေကြပါတယ်။တောင်မြောက်ကိုရီးယားနေဆက်ကနေ VOA သတင်းတော် Bill Gallo သတင်းပေးပို့ထားတဲ့သတင်းကိုနားလောင်ကပြောပြပေးပါပါခင်ဗျာ
။ချိုင်းအဲတဲ့ဇန်နဝါရီလနေ့လယ်ခင်းတစ်ခုမှာပေါမောက်ခကန်ဒုံဝုံတယောက်ကမ်းခြေတစ်လျှောက်အမိုက်တွေလိုက်ကောက်နေပါတယ်။အထူးသဖြင့်ယွန်ဖီယွန်ကျွန်းပေါ်ကရှေးလိုင်းတွင်နဲ့မျောလာတဲ့မြောက်ကိုရီးယားနိုင်ငံဘက်ကအမိုက်တွေကိုလိုက်ရှာတာပါ။ဒီကျွန်းကတော့မြောက်ကိုရီးယားနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ပင်လယ်နဲ့ထိစပ်နေပြီးလူသူအယောက်ပေါက်နေတဲ့နေရာလည်းဖြစ်ပါတယ်။ရှိခဲမုံအမျိုးအစားပေါင်း35ခုထုတ်လုပ်ရောင်းချတဲ့ Eskimo တစ်စိတ်မုံခွန်တွေ့ရတဲ့အတွက်ပေါမောက်ခကင်းအားရကျဉ်းတ်နေပါတယ်။ပြီးခဲ့တဲ့နှစ်မှာမြောက်ကိုရီးယားဖက်ကအမိုက်တရိုက်စုစုပေါင်း1400လောက်သူကောက်ယူစုဆောင်းနိုင်ခဲ့ပါတယ်
။ Shipment တို့ကို음료류또과자심지어
는အမိုက်တွေကအမျိုးအစားအစုံပါပဲ။စားစရာတွေ၊တောက်စရာတွေ၊တည်ရစာ၊ဆေးဝါး၊မိတ်ကပ်ဘူးကွန်စသဖြင့်အစုံတွေ့ရပါတယ်။ဒီကမ်းခြေကမြောက်ကိုရီးယားရဲ့ဈေးကလေးနဲ့တောင်တူပါတယ်။
မြောက်ကိုရီးယားနိုင်ငံထဲပေါမောက်ခကင်းရောက်ခဲ့ဖူးသလိုမြောက်ကိုရီးယားနယ်စပ်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံထဲကမြို့ရစီကိုလည်းသူတည်တနာအလုပ်ငန်းအတွက်တွားရောက်ခဲ့ဖူးပါတယ်။ကယောဂါကာလာမှာတော့မြောက်ကိုရီးယားနဲ့အနီးဆုံးဆိုလို့ဒီနေရာလောက်ပဲသွားနိုင်ပါတယ်။ရှေ့နှမိုင်ခွဲလောက်မှာရှိတဲ့မြောက်ကိုရီးယားကိုရှာရီဥရုတိတ်မကောင်းတဲ့အချိန်မှတော့တာမန်မျက်စိနဲ့မြင်နိုင်ပါတယ်။ဒီလိုကမ်းခြေမျိုးမှာမြောက်ကိုရီးယားဘက်ကအမိုက်တွေအလွယ်တကူတွေ့နိုင်ပါတယ်။ဟောရီကဝါရဖြန့်လက်ကမ်းဆောင်ဆောင်မှာတော့တောင်ကိုရီးယားနိုင်ငံရင်သမားတွေကိုဝေဖန်ပြစ်တင်ထားတာပါအပူပေးစက်ရုံတွေမှာထားတတ်တဲ့ရဘာအမိုက်ပုံခွန်အပိုင်းစာတွေကိုလည်းတွေ့ရပါတယ်တခြားကွန်ပီစီတွေနဲ့အလားတူခောက်ဆွဲ6ထုပ်အခွန်တွေပေါ်မှာလည်းထုတ်လုပ်တဲ့စက်ရုံတွေရအတိအကျကိုဖော်ပြထားတာပါမြောက်ကိုရီးယားနိုင်ငံကနေဘလို့ကွန်ပီစီတွေထုတ်လုပ်တင်ပို့နိုင်တယ်လဲဆိုတဲ့သဲလွန်စာတွေနဲ့ကမ္ဘာပေါ်မှာအရင်းရှင်ဝါဒီအ ਨੇ ဆုံးရှိတဲ့နိုင်ငံလို့ပြောရမယ်မြောက်ကိုရီးယားကနေဘလို့ကွန်ပီစီတွေထုတ်လုပ်တယ်လဲဆိုတာမျိုးဒီလိုအမိုက်မျိုးတွေကနေလေ့လာနိုင်ပါတယ်
။포장지의재질의변화가분명히있고또캐릭터라든지상품의디자인
김정은한테말하면영국이야가또특공피시류의특보디자인들이밖보비아용사이나바래.비도류의로라따따챗들이고영국이야랑못논사나이마우.
아니나가띠띠시시시래요와드쿠마로영국이야밖가아마이트에떼삐로띠띠마타미부로벼와래.디따칸우기민가로ကမ်းပေါ်ရောက်လာတဲ့အမိုက်ပေါင်းစုံတွေ့ဖူးတယ်လို့ပြောပါတယ
်။ရောရမဲကကြောင့်ပြောပနုံးကြ။ဟဲ့တဲ့ရှိတဲ့ကမဟုတ်
ဘူး။လင်းနှုတ်မိုင်းတွေလည်းမျောလာတတ်ပါတယ်။မြောက်ကိုရဘက်ကရောက်လာတဲ့အမိုက်တွေအစုံပါပဲ။ပြောရင်ယုံမာတော့မဟုတ်ပါဘူး။လူသေးလောင်းတွေတောင်ပါပါတယ်
။ပေါမောက်ခကင်းကတော့သူရှာတွေ့တဲ့အမိုက်တွေအကြောင်းစာအုပ်တအုပ်တောင်ရေးဖူးတာပါ။ဒ
ါနဲ့ဇာတ်လမ်းတွေကိုအောက်ကပြန်ဆက်ခါရတဲ့ကောရှင်ကကိုရီးယားဆက်ထုံးရဆို
ဒီအမိုက်ဒရိုက်တွေကိုကြည့်ပြီးမြောက်ကိုရပြည်သူတွေရဲ့ဘဝကိုကျွန်တော်မြင်နိုင်ပါတယ်။မြောက်ကိုရအကြောင်းသဘောပေါက်လာစေပါတယ်။
မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နေဆက်ကိုအကန့်အသတ်မရှိပိတ်ထားတဲ့အတွက်ပမောက်ခကင်းအတွက်ကတော့အမိုက်တရိုက်တွေပေါ်မူတည်ပြီးမြောက်ကိုရီးယားစီးပွားရေးအခြေအနေကိုဆက်ပြီးတော့လေ့လာနေရအောင်မှာဖြစ်ပါတယ်။ကျမနန်းလောပါ
။နန်းလောတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြည်အမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာပါခင်ဗျာ view america အတန်ကနေတနစ်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သတင်းတောင်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမှာပထမဆုံးတော့သတင်းတောင်မတ်စုနဲ့စကြရအောင်ပါomicron covid ပိုးသစ်ကူးစက်ခံရသူတစားတစားများလာတဲ့မြန်မာနိုင်ငံမှာကာယောဂါကူးစက်ခံရသူအတိပြုလိုနာအရေးအတွက်ကလည်းပို့တိုးလာပါတယ်။ကျမကြီးဝန်ကြီးဌာနကတော့ကိုဗစ်ကာယောဂါနဲ့ပတ်သက်ရင်အရေးပေါ်တုံ့ပြန်ရေးအဖွဲ့တွေစီဆက်သွယ်အကြောင်းကြားဖို့အသိပေးကြေညာတာတွေလှုပ်လာပါတယ်။ရန်ကုန်ကပေးပို့တဲ့မြန်မာပြည်အတွင်းကကာယောဂါအခြေအနေအကြောင်းသတင်းတော်မတ်စုကိုကိုသားညုံဦးကတင်ဆက်ပေးမှာပါခင်ဗျာ။
ကိုဗစ်ပိုးသစ်ကူးစက်ခံရသူတစားတစားများလာတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူအတိအပြုလူနာရေတော့ကပိုတိုးလာနေပါတယ်။ကျမယုံကြည်ဌာနကတော့ကိုဗစ်ရောဂါနဲ့ပတ်သက်လို့ရှိရင်အရေးပေါ်တုံ့ပြန်ရေးအဖွဲ့တွေစီကဆက်သွယ်အကြောင်းကြားဖို့အသိပေးကြေညာတာတွေလှုပ်လာပါတယ်။မြန်မာနိုင်ငံတွေကကိုဗစ်ကာယောဂါအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနေပြီးတော့သတင်းတောင်မှတ်စုအနေနဲ့ပြပို့ထားပါတယ်။ကျွန်တော်သားညဦးပြောပြမှာပါ။မြန်မာနိုင်ငံထဲမှာ Omicron ကိုဗစ်ပိုးပြည်တွင်းကူးစက်သူတွေတစားတစားတိုးလာတဲ့အချိန်ယောဂကာဝေးနီလာမျိုးကိုလူတိုင်းတိုင်းနာဖို့ကျမကြီးတောင်းရှိသူတွေနဲ့လူလူအချင်းချင်းကြားမှာတိုက်တွန်းနေကြပါတယ်။ကိုဗစ်ပိုးသစ်ကူးစက်ခံသူတွေများလာသလိုကာယောဂအစုလိုက်ပြုံလိုက်ကူးစက်ခံမှုတွေကလည်းတောက်လျှောက်စုလိုပဲတွေ့လာရပါတယ်။ကိုဗစ်ကာယောဂတက်ခွဲအတီးပြူလူနာတစ်နှစ်တာတွေ့ရှိမှု300ဝန်းကျင်ကနေပြီးတော့တစ်ထောင်ကျော်တဲ့အထိဖြစ်လာတာပါ။လူရဲ့ထူထပ်ဆုံးလည်းဖြစ်နေစဉ်နဲ့အမျှလူများနဲ့ထိတွေ့နေရတဲ့ဘတ်စကာစီတွာလာရသူတွေရှိရာရန်ကုန်မြို့မှာတော့ပြီးခဲ့တဲ့ကိုဗစ်တတိယလှိုင်းတုန်းကယောဂကူးစက်ခံသူနဲ့ကာယောဂကြောင့်သေဆုံးသူဦးရေအများဆုံးရှိခဲ့ပါတယ်။ရန်ကုန်မှာနေထိုင်သူတွေအနေနဲ့ကာယောဂတန်တရားလက္ခဏာတွေရှိလာပြီးဆိုရင် KI လိုက်ဖွဲ့ထားတဲ့ကိုဗစ်အရေးပေါ်တုံ့ပြန်ရေးအဖွဲ့တွေစီကိုအချိန်မီဆက်သွယ်အကြောင်းကြားဖို့ကျန်းမာရေးဌာနကကြေညာထားပါတယ်။ကိုဗစ်ယောဂတန်တရားရှိသူတွေကို COVID-19 Rapid Antigen Test RTD နည်းနဲ့တက်ခွဲဆစ်ဆေးပြီးမှဖြစ်တယ်လို့ပိုးတွေ့လူနာတွေကို KI လိုက်လူနာကရင်စီမံခန့်ခွဲမှုကော်မတီတွေနဲ့ချိတ်ဆက်ဆောင်ရွက်တော့မှဖြစ်တယ်လို့သိရပါတယ်။ပြည်တွင်းမှာ Omicron COVID ပိုးသစ်ကူးစက်ခံသူအရေအတွက်တက်လာနိုင်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စုကပြောပါတယ
်။ကျွန်တော်တို့ဒီမှာတော့အခုကတော့ကံကောင်းတယ်လို့ပဲပြောအောင်ပေါ့နော်။ကျွန်တော်တို့ကတော့ဝင်တာနည်းနည်းနောက်ကျတယ်ပေါ့နော်။နောက်ဝင်ချင်းနဲ့ပြိလိုက်တဲ့သဘောတော့ရှိတယ်ပေါ့နော်။ကျွန်တော်တို့ဒီနောက်ဘက်ကစပြီးတော့ကလေးတမှုဘက်မှာတွေ့ရတယ်။နောက်လျှောက်ပဲ Omicron ပေါ့နော်။ဒီဘက်နိုင်ငံဝင်ရောက်လာတဲ့လူတွေတောက်လျှောက်စစ်တယ်။နောက်ဆုံးတော့ကျွန်တော်တို့ဒီမြန်မာတို့ကစိတ်ယုံပေါ့နော်။ဒီမှာတော့ကျွန်တော်တို့တော်တော်များတွေ့လိုက်တဲ့သဘောရှိတယ်။အဲ့တော့ကျွန်တော်တို့မှန်းထားတာကတော့ဒါကျွန်တော်တို့စီတော့ဝင်လာပြီခုနဒီဆက်ရုံကလည်းတရုတ်နှစ်ပြည်ကူရဲ့နဲ့ပိတ်တဲ့လူတွေပေါ့နော်ချုပ်ကွန်တက်တွေပြန်သွားတဲ့လူတွေလည်းရှိရပေါ့ဒါတွေလည်းကျွန်တော်တို့တက်နေနေများတော့မိအောင်တော့လိုက်တော့ပုံနေတယ်ဒါပေမဲ့ public transport တွေပါတွေတုံးသွားတဲ့လူတွေလည်းရှိနိုင်တယ်ပေါ့နော်တချို့ကြတော့လည်းကြောင်မှထိတွေ့ရတယ်လည်းရှိနိုင်တယ်ဒါတော့ဆက်လာမယ်လို့တော့ကျွန်တော်မှန်းထားတယ်ပေါ့အ
ိန္ဒိယနိုင်ငံမိုးရီမြို့နဲ့နန္ဒမီချင်းကပ်နေတဲ့စကိုင်းတိုင်းတမူးမြို့မှာလည်းအခြေခံပညာသင်ကျောင်းကနေပြီးတော့ COVID ကပ်ရောဂါအစုလိုက်ကူးစက်မှုစခဲ့ပြီးတော့အဲ့ဒီထဲမှာ48ဦးမှာ Omicron ရောဂါပိုးတွေ့ခဲ့ပါတယ်။တမူးမြို့မှာ COVID အတီးပြူလူနာတနေ့တည်းတနေ့များလာနေတဲ့အချိန်မြို့မှာဈေးဆိုင်တွေကဆိုင်ငံ့အတော်များများဖိတ်ထားကြပြီးတော့မြို့နှံပိုးသက်ဆေးဖြန့်တာတွေကိုလည်းလုံဆောင်တာတွေရှိတယ်လို့ဒေသခံတဦးကပြောပါတယ
်။ဘယ်လိုလဲတော့ကူးစက်မှုတွေများနေတာပြန်ပါဒီကောင်အရင်ကကဒီကောင်အနက်အနေအရတာတွေကပြပြဘူးဒီစိတ်ပြေအရင် COVID လက္ခဏာမပြဘူးပေါ့ဗျာ။ဒါပေမဲ့ပြောင်းနေကြောက်လည်းမတူကြပါဘူးလို့ချောင်းဆိုးနာစီချောင်းဆိုးဖြစ်ကြတယ်ချားကြတယ်အဲ့ဒါပါပဲ။ဒီကကူးစက်မှုကတော်တော်လေးညံနေတယ်ဒီ
ပါ။ Omicron COVID ပိုးသစ်ကူးစက်ခံသူတွေမြန်မာနိုင်ငံထဲမှာရှိနေတာကြောင့်လူရည်များပြားတဲ့ယာယီဒုက္ခသည်စခန်းတွေမှာကာယောဂါကူးစက်မှုမရှိစေဖို့ကိုလည်းကျန်းမာရေးဆော့ရှော့ပေးနေသူတွေကဝိုင်းဝန်းကြိုးပမ်းနေကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာယာယီခိုလုံနေတဲ့လွိုင်ကော်နဲ့အနီးတစ်ဝက်ကစစ်ဆောင်ဒုက္ခသည်2000ကျော်ထဲမှာနှာစီးချောင်းဆိုးဖျားနာနေသူတွေပိုးပြီးတော့များလာတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဆစ်ဆောင်ဒုက္ခသည်30ရာခိုင်နှုန်းလောက်ကိုဗစ်ကာယောဂါလက္ခဏာနဲ့ဖျားနာနေကြပြီမဲ့ကာယောဂါဟုတ်မဟုတ်ဆစ်ဆင်းနိုင်ဖို့အခက်အခဲဖြစ်နေတာကြောင့်ဒီထက်မကကူးစက်လာမှာကိုစိုးရင်ရတယ်လို့အကူအညီပေးနေတဲ့ဒေသခံတူကပြောပါတယ
်။ရှိတော့ပရော့ဖစ်တွေကအဲဒီဖျားနာတဲ့လူတွေချောင်းဆိုးတဲ့လူတွေရှိတယ်က
တို့ပြရခိုင်မရှိသေးပြဖြစ်ကြတယ်ဖြစ်တယ်ဆိုတာလဲကျွန်တော်တို့တခါမှကကမ္ဘာတလင်းပေါ်မှာပဲအဲ့လိုကတ်နဲ့ထူတဲ့အိတ်တခါကျအဲ့အီးရလေးပါလာတော့နော်အဲလိုလို့ဆိုစေကျော်လဲမရှိတဲ့ဒီကြီးအဆင်မပေါ်တော့လဲကျော်လဲခက်ခဲတော့မြင်လားခက်ခဲတော့ကျွန်တော်စခါမှဟိုနေ့ဆစ်လိုက်တာလည်းရောက်ပေါ်သွားတယ်ပေါ်တော့ကျွန်တော်ဟိုအဆင်ပေါ်လိုက်တယ်သူနဲ့ contact ပါဆင်ကတော့ကျွန်တော်ကိုယ်တင်ထားပြီးတီးတန်းထားပြီးတယ
်အခုနောက်ဆုံးတွေ့ရှိထားတဲ့ Omicron COVID ပိုးမကူးဆက်အောင်ကိုဗစ်ကာကွယ်နည်းလမ်းတွေကိုလေ့ထားကြဖို့နဲ့ကိုဗစ်ကူးစက်ခဲ့ရင်တော့မှယောဂါကိုပြင်းပြင်းထန်ထန်မခံစားရအောင်အားဖြစ်ကာကွယ်စည်းထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ကိုဗစ်ကာယောဂါကူးစက်ခံရမယ့်ရန်ကနေကာကွယ်နိုင်ဖို့နဲ့တကယ်လို့ယောဂါတန်တရားရှိလာပြီဆိုရင်လည်းခက်မြန်မြန်စစ်ဆေးကြဖို့လေဒေါက်တာတန်းနိုင်စုကတိုက်တွန်းထားပါတယ
်။ဒီတက်လာနိုင်တဲ့အချိန်ကအဓိကတော့ဒီ mask stretching နဲ့ mask လက်စည်းကောက်ကွာကွာနေလေဝင်နေတဲ့ကောင်ဒီဟာတွေကတကယ်ကိုပေါ့နော်ထိရောက်တဲ့ slow the spread ဖြစ်နိုင်တဲ့ဟာလေနောက်တစ်ခုကဝင်ရောက်လာခင်းရင်ဒီပြင်းပြင်းထန်ထန်မဖြစ်ဖို့ဆိုရယ်ဘိုင်းကကျွန်တော်တို့အများအားပြောနေတဲ့ကာဝေးစည်းအချိန်ပြည့်ထိုးနိုင်ခြင်းနဲ့အခုဆိုကျွန်တော်တို့ဒီ eligible ဖြစ်တဲ့လူပေါ့နော်65နှစ်အထက်ပုဂ္ဂိုလ်ရဲ့နိုင်ငံဝင်တဲ့နေကျွန်တော်တို့စတိုးစီတဲ့စပြီးထိုးနိုင်ပြီနေပေါ့နော်အဲ့တော့တော်တော်အရေးကြီးတယ်ပေါ့နော်ဒီဟာတွေကာဝေးနေတဲ့နောက်တစ်ခုက Omicron ကဖြစ်နေတဲ့တော့တိတာ pressure light ဖြစ်တာကိုကူးစက်မှုလုံးဝတော့အားမြန်တော့အဲ့လိုလက္ခဏာတွေအရမ်းများသွားပြင်နာစီချောင်းစိုးလေပင်တာပေါ့နော်ဒီသားစုလိုက်အုပ်စုလိုက်ဖြစ်ရင်ကျွန်တော်တို့ဟိုသတင်းပေးဖို့လိုတာပေါ့နော်အဲ့ဒါတော့တော်တော်အရေးကြီးပါတယ်ဟိုစစ်ဖို့လည်းမကြောက်ပါနဲ့ပေါ့နော်ဝိုင်းပြီးကျွန်တော်တို့စစ်လိုက်ရင်တွေ့ရင်စောစောစီးစီးကျွန်တော်တို့စတိုက်ကူဆက်မှုတွေကာဝေးနိုင်မှာဖြစ်ပါတ
ယ်မြန်မာနိုင်ငံမှာကိုဗစ်ကာဝေးစီအချိန်ပြည့်ထိုးနိုင်ပြီးသူက18တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကိုဗစ်ကာဝေးစီအားဖြစ်ကာကွယ်ဆေးတွေထိုးပြီးပေမဲ့လည်းယောဂါကာကွယ်နည်းလမ်းတွေဖြစ်တဲ့လက်ဆေးတာ mask တက်တာလူစုလူဝေးကိုရှောင်တာဒီလိုမျိုးအခြေခံနည်းလမ်းတွေကိုဆက်ပြီးတော့လိုက်နာကြဖို့လူတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တက်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားမြတ်ပ
ါကိုတညူကသတင်းတော်မှတ်စုအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာစီးပွားရေးအခြေအနေဟာအခက်အခဲအတားအဆီးတွေနဲ့ဆက်ပြီးရင်ဆိုင်နေရတယ်လို့ကမ္ဘာ့ဘဏ်ကဇန်နဝါရီလ26ရက်နေ့မှာထုတ်ပြန်လိုက်ပြီးပြည်သူအများစုအတွက်အလွန်ဆိုးရင်စရာအခြေအနေဖြစ်ကြောင်းလည်းထောက်ပြထားပါတယ်။ဆရာနာသိမ့်မှုတနစ်တာကာလာတွင်မြန်မာစီးပွားရေးနယ်ပယ်အပြောင်းအလဲတက်ရောက်မှုတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာတိမ့်လိုက်ပြီးတဲ့နောက်မှာတော့အလုပ်တွေနှားကြရတဲ့ဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အထက်မှာသတင်းထိုက်တွေလည်းပါဝင်ခဲ့ပါတယ်
။ကျွန်တော်မိတ်ဆွေတွေဓမ္မဆိုရင်ဗရင်းတောက်တွေရှိပါတယ်။ဗရင်းတောက်တွေဆိုရင်တယောက်ကဆိုရင်အခုအချိန်မှာအဓာန်ပေါက်သူအသင့်စားဓာန်ပေါက်လုတ်ပြီးရောင်းပါတယ်။သူအခုအောင်မြင်ပြီးတော့လုပ်ငန်းတွေထပ်ပြီးတော့ချဲ့နေပါတယ်။သူတစ်ချိန်တော့သတင်းတောက်လုပ်နေရတယ်။အခုနောက်တစ်ယောက်ဒီတိုင်းပဲနောက်တစ်ယောက်ကလည်းသတင်းတောက်ကနေသူ့ရွာပြောင်းသွားပါတယ်။ARV တိုင်းမှာအဲ့ဒီပြောအခုကြတော့ပြန်ပြီးတော့ online အနေနဲ့ပြန်ပြီးတော့ကြော်ညာပြီးတော့သူ့ရွာကနေကရုံကတိကြီးရွာကနေသူက seafood တွေငချောက်တွေပစွန်ချောက်တွေဒါတွေရောက်ပါတယ်အဲ့ကကြတော့အခုအပြောင်းလဲကာလမှာဒီအပြောင်းလဲကိုဟိုအပြောင်းလဲကိုလက်ခံပြီးတော့ဟိုကိုယ်ပါလိုက်ပြောင်းနိုင်တဲ့သူတွေဟာအခုချိန်မှာပြန်ပြီးတော့ selection တန်ရက်ဒီနေ့ကျတော့တွေ့ရပါတယ်
ကဗေယောဂနိုင်ငံရေးအပြောင်းလဲနဲ့အတူလုပ်ငန်းတွေပြောင်းလဲခဲ့သူတွေကဏ္ဍတိုင်းမှာရှိတယ်လို့မန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစောနိုင်ကကျမဆက်သွယ်မေးမြန်းခဲ့တာမှာပြောပြခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတိုင်းလူတိုင်းတော့ဒီလိုအခြေအနေမျိုးမရခဲ့ပါဘူ
းကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ကိုဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများမေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူနောက်တစ်ခါအစ်စ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်ဥပမာအဖြစ်တူရစင်ဆိုရင်တတော်ကိုရှိုင်းသွားပါတယ်ရှိုင်းသွားတာမှဟိုကျွန်တော်တို့နောက်ဆုံးကျွန်တော်တို့ဒီခီးသွားကပါလက်ခီးသွားလိုက်လုပ်ငန်းတွေဟာ2024လောက်အထိကိုနလန်ပြန်ထူနိုင်ရေမရှိဘူးလို့ဒီလိုပြောပါတယ်အဲ့လိုပြောကြပါတယ်အဲ့တော့ဒါဒါကဘာခီးသွားလုပ်ငန်းလေးရိုင်သွားသလိုမြန်မာနိုင်ငံမှာလည်းကဘာလက်ခီးတဲ့လုပ်ငန်းကဘာလက်ခီးသွားလုပ်ငန်းတော့ကိုရိုင်သွားပါတယ
်တချို့တွေအတွက်တော့အပြောင်းလဲကိုအမြန်ဆုံးလက်ရောညီတွေပြောင်းလဲဖို့အခြေအနေရခဲ့သလိုဖန်တီးနိုင်တဲ့အခြေအနေမျိုးလည်းရှိခဲ့ပါတယ်တဲ့
သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေ အများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ်ဥပမာဒီကျွန်တော်တငယ်ချင်းတယောက်ဆိုရင်သူကပထမသင်တန်းတွေဖွင့်နေတာအဲ့သင်တန်းတွေဖွင့်နေရတယ်အခုကိုဗစ်ဖြစ်တဲ့အချိန်မှာဒီသင်တန်းတွေဖွင့်လို့မရတော့လူတွေလာပြီးတော့သင်တန်းလာတက်လို့မရတော့အဲ့တော့သူအွန်လိုင်းကနေသင်တန်းတွေစပြီးတော့ဖွင့်တဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအရှိန်ရလာတဲ့အခါမှာအခုအချိန်မှာတော့သူ့ရဲ့ online ကသင်တန်းတွေဟာအရင်တော့ကသူ့ရဲ့အကြောင်းမှာဖွင့်တဲ့သင်တန်းတွေပို့ပြီးတော့သူဝင်ငွေပို့ရတယ်လို့ကျွန်တော်နားလည်ပါတယ်ထို့နည်းတူပဲတခြားသောပုံမှန်လုပ်ငန်းတွေကနေအခုအချိန်မှာ online ကိုပြောင်းလိုက်တယ်အဒီခုနပြောတဲ့ internet အခုနပြောတဲ့ကျွန်တော်တို့ online digital platform ကိုပြောင်းလိုက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းတွေအများကြီးအပြောင်းလဲဖြစ်သွားပြီးတော့တိုးတက်သွားတာတွေကိုကျွန်တော်တို့တွေ့ရပါတယ်
လက်တလုံးမှာတော့ပြိပခတွေဆက်ဖြစ်နေပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာစိုးရိမ်စရာဖြစ်နေပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာနောက်ဆက်တွဲတက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာပတ်ကသတိပေးပါတယ်မြန်မာနိုင်ငံတွင်းကလူပေါင်း14သန်းကျော်လောက်အခုအညီလိုအပ်နေကြောင်းဒီဇင်ဘာလကထုတ်တဲ့2022ခုနှစ်အတွက်လူသားချင်းစာနာမှုအခုအညီလိုအပ်ချက်သုံးသပ်ချက်မှာဖော်ပြပါတယ်ဒီတဲ့ကမှကူညီဖို့အထူးလိုအပ်နေသူ6တန်းကျော်ကိုကူညီပေးနိုင်ရေးအတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံကထုတ်ပါတယ်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းအခုလိုပြောပါတယ်
We also need to see progress in the delivery of humanitarian
လူသားချင်းစာနာထောက်ကူမှုပို့ဆောင်ရေးတွေမှာလည်းတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့လိုအပ်တယ်လို့အင်ဒိုနီးရှားသမ္မတနဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမြန်မာအရေးနဲ့ပတ်သက်ပြီးပြောဆိုချက်မှာထည့်သွင်းပြောဆိုတာဖြစ်ပါတယ်။ဆီယနာတိတ်မှုနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတွင်းကနေထွက်ခွာနေကြတဲ့နိုင်ငံတကာလုပ်ငန်းကြီးတွေလည်းရှိလာနေပါတယ်။အခုနောက်ဆုံးထွက်ပေါ်လာတာကတော့ကမ္ဘာအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာခဲ့တာပါ။ဒ
ါတော့ကျွန်တော်တို့ကလည်းပတ်လို့ရပါလေ။ကျွန်တော်တို့လည်းလည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနေပြည်တော်ကကုညီတွေကိုလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောကြပါတယ်ဗ
ျ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုပြောခဲ့တာဖြစ်ပါတယ်။ကမ္ဘာပံရဲ့ဇန်နဝါရီလခမ်းမန်းကျက်အရတော့လမဲ့စက်တင်ဘာလအထိမြမစီးပွားရေးမှာတစ်ရာဂိုင်းနှုန်းဖွင့်ပြလာမယ်လို့ခန့်မှန်းပါတယ်။တချို့နယ်ပယ်တွေမှာတည်ငြိမ်မှုတချို့တွေ့တယ်ဆိုပေမဲ့လည်းမြမစီးပွားရေးဟာကိုဗစ် -19 နဲ့ဆက်အနာသိမ့်မှုသာမဖြစ်ခဲ့ရင်ရှိနေမဲ့ပမာဏရဲ့30ရာဂိုင်းနှုန်းလောက်ပိုပြီးတော့သေးငယ်သွားမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလူငယ်တွေအများအပြားဝင်ရောက်လာတဲ့ဤပညာလုပ်ငန်းကဏ္ဍနယ်ပယ်ကဥဆောင်နိုင်ကတော့အနာဂတ်ကိုအကောင်းမြင်မျှော်လင့်ထားပါတယ်ရှင
်စိတ်ပြအားရနေတဲ့အခြေအနေတွေဖြစ်နေတာမှန်တော်လဲကျွန်တော်တို့အနာဂတ်ဟာတကယ်တမ်းကျတော့တောက်ပတဲ့အနာဂတ်ရှိနေတယ်အဓိကအားဖြင့်ကျွန်တော်တို့လူငယ်တွေကျွန်တော် generation set အနာဂတ်ခေါင်းဆောင်တွေကျွန်တော်တို့နိုင်ငံတော်အများကြီးရှိနေလဲဆိုတော့ကျွန်တော်ကတော့မြင်မိတဲ့အတွက်ကြောင့်အနာဂတ်ကိုကျွန်တော်ကတော့ယုံကြည်မိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မတင်ဂီတိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ View American အတန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါလိမ့
်။ View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ Line to Meter တို့အပြင်ကျမတို့ View မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bami.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
တော်ကျွန်တော်ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့ blog ကလေးပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်။ digital အသွင်ဖန်တီးထားတဲ့အနုပညာပုံစံမျိုးစုံကိုအလဲအလှယ်လုပ်လို့မရနိုင်တဲ့ NFT token တွေအဖြစ် online ပေါ်မှာရောင်းဝယ်နေကြပါတယ် Eminem Justin Bieber စတဲ့ကဘာကျော်တွေကစလို့ NFT digital ပကြီးတွေကိုဒေါ်လာသိန်းချီပေးပြီးတော့ဝယ်နေကြတာမို့ NFT အကြောင်းကိုမတ်ဆွမြန်မောင်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ဒီနေ့ခင်မှာ NFT ကိုမသိဘူးဆိုရင်ခင်မမိဘူးလို့ပြောရမယ့်အထိ NFT နဲ့ပတ်သက်တဲ့သတင်းတွေကိုနေ့တိုင်းကြားနေဖတ်နေရပါတယ်။ဒါကြောင့်လည်း American ပြည်တော်စု Seattle မြို့မှာ Digital အနုပညာလက်ရာတွေအဖြစ်ဖန်တီးထားတဲ့ NFT တွေကိုသာတည်ထံပြသတဲ့ပြလိုက်တစ်ခုကို2022ခုနှစ် January လမှာဖွင့်ခဲ့ပါတယ်။ Seattle မြို့လယ်ကမှာဖွင့်ထားတဲ့ NFT ပြလိုက်က NFT ဆိုတာဘာလဲဆိုတာလူတွေပို့ပြီးသဘောပေါက်စေဖို့ဖြစ်တယ်လို့ပြလိုက်ပူတွဲတည်ထောင်သူကပြောပါတယ်။
NFTs are very new, which is why we wanted to be able to have a museum located
NFT ဆိုတာအခုမှအသက်ဆန်းဖြစ်နေတာမို့လူတွေပို့ပြီးအကျွမ်းဝင်နားလည်နိုင်အောင်ကျမတို့ကမြို့လယ်မှာပြတိုက်တစ်ခုဖွင့်လှစ်ပြသချင်တာဖြစ်ပါတယ
် NFT ဆိုတာကတော့ non fungible token မြန်မာလိုဆိုရင်အလဲအလှယ်လုပ်လို့မရနိုင်တဲ့ token တွေဖြစ်ပါတယ်အဲ့ဒီ NFT token တွေက digital အသွင်ဖန်တီးထားတဲ့လက်ရာမျိုးစုံဖြစ်နိုင်ပါတယ်ပကြီကတခြင်းကပြပဘူးအမှတ်ရစရာအခိုက်အတန့်street လောက်ထားတဲ့အကြောင်းအရာစသဖြင့် digital အသွင်နဲ့ရှိနေသမျှကို NFT token တွေအဖြစ်သတ်မှတ်နိုင်ပါတယ် NFT လို့နာမည်တက်လိုက်ရင် token တစ်ခုအဖြစ်သတ်မှတ်တာကြောင့်စင်တူနှစ်ခုမရှိနိုင်သလိုအလဲအလှယ်လုပ်လို့လည်းမရပါဘူး online ပေါ်မှာသာအယောင်အဝယ်လုပ်နိုင်တဲ့အဲ့ဒီ NFT token တွေကိုအလွယ်ဆုံးနားလည်အောင်ရှင်းရရင်တော့ digital file တွေအဖြစ်နဲ့မြင်နိုင်ပါတယ်အဲ့ဒီ digital file တွေအယောင်အဝယ်လုပ်သမျှကို online မှာစရင်မှတ်တဲ့ Ethereum blockchain စနစ်ကမှတ်ထားပေးပါတယ်ဒါကြောင့်ကိုက NFT token တစ်ခုဝယ်လိုက်ပြီဆိုရင်ကိုပြန်မယောင်းတဲ့၍ Ethereum blockchain စနစ်မှာဒီ NFT ကိုပိုင်ဆိုင်သူကိုဖြစ်တယ်ဆိုတာစရိတ်မှတ်ထားမှာဖြစ်ပါတယ်။2015ခုနှစ်လောက်ထဲက NFT ဆိုတာကိုဖန်တီးထားပေမဲ့ Eminem, Justin Bieber စတဲ့ဆိုတော်တွေအပါအဝင်ကမ္ဘာကျော်လူသိများသူတွေက NFT ပကြီးကားတွေကို2022ခုနှစ်နှစ်ဆန်းပိုင်းမှာဒေါ်လာ300ချီပေးဝယ်ခဲ့တဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့အများအာယုံဆိုင်မှုပို့ပြီးတော့ရလာခဲ့တာဖြစ်ပါတယ်။NFT နဲ့ပတ်သက်လို့လေးလာစရာအသစ်အသစ်တွေပေါ်နေဆဲဖြစ်တယ်လို့ Seattle NFT ပြတိုက်တည်ထောင်သူနောက်ကျောက်ကလည်းပြောပါတယ
် It's hard to say where this technology is going to lead us. This is really just the beginning. Anyone that tells you that they're an NFT
ဒီနည်းပညာဘလို့ရှေ့ဆက်သွားအောင်မယ်ဆိုတာပြောဖို့ခက်ပါတယ်အခုမှအစပဲရှိပါသေးတယ်တကယ်လို့တယောက်ယောက်ကသူဟာ NFT ကျွမ်းကျင်သူလို့ပြောရင်မမှန်နိုင်ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးလေးလာနေဆဲဖြစ်လို့ပါ NFT နဲ့ပတ်သက်တဲ့အတွေ့အကြုံကတိတ်ကိုစောလုံးတဲ့အစ်စ်မှာပဲရှိပါသေးတယ
် NFT တွေဘလောက်ခေစားနေတယ်လဲဆိုတော့ Christie's လို့ကမ္ဘာကျော်လေးလံတိုက်ကြီးမှာတော့အမှုပညာရှင် People ဖန်တီးတဲ့ Digital NFT ပကြီးကားတစ်ချက်ကိုဒေါ်လာ69သန်းကျော်နဲ့လေးလံပြည့်ရောင်းချနိုင်ခဲ့တဲ့အထည်ဖြစ်ပါတယ်ရင်းနှီးမြှုပ်နှံသူတွေထူးခြားတဲ့ပစ္စည်းတွေကိုဝယ်ဆုရတဲ့ငွေကြေးချမ်းသာကြွယ်ဝသူတွေအတွက် NFT ကနောက်ဆုံးပေါ်စိတ်ဝင်စားစရာဖြစ်နေတာကတော့ညင်မရပါဘူ
း Je pense queIl y a des collectionneurs qui sont intéressés parce que ça leur plaît parce qu'ils trouvent ça beau.
NFT အနုပညာလက်ရာတွေဝယ်ယူစုဆောင်းနေကြသူတွေတဲမှာဒီလက်ရာကိုစိတ်ဝင်စားလို့ဝယ်သူတွေကြိုက်လို့ဝယ်သူတွေယင်းနှီးမြှုပ်နှံစရာတစ်ခုလို့မြင်တဲ့အတွက်ဝယ်သူတွေအမျိုးစုံပါပဲ။တချို့ကလည်း NFT ပိုင်ဆိုင်နေဆိုတာဘယ်လိုမျိုးလဲသိချင်လို့ဝယ်ကြပါတယ်။တချို့ကလည်းအပျော်သဘောဝယ်ကြတာဖြစ်ပါတယ
်။ပြင်သစ်နိုင်ငံပါရီမြို့တော်ကဒီလေလံကုမ္ပဏီမှာဆိုရင် NFT ပကြီကားတွေကိုအထူးပြုလေလံတင်ရောင်းချနေပါတယ်။ပိတ်ကားပေါ်ဆွဲထားတဲ့ပကြီကားတကားကိုဝယ်လိုက်ရင်လက်ဆုပ်လက်ကင်ပြနိုင်တဲ့ပကြီကားကကိုယ်စီရောက်လာမှာဖြစ်ပါတယ်။ဒါပေမဲ့ NFT ပကြီကားတစ်ချက်ကိုဝယ်လိုက်တယ်ဆိုရင်တော့အဲ့ဒီပကြီကားကိုကိုကပိုင်ဆိုင်သွားပြီဆိုတဲ့မှတ်တမ်းဝင်သွားပေမဲ့ပကြီကားက digital အသွင်နဲ့ online ပေါ်မှာပဲရှိနေမှာဖြစ်ပါတယ်။တခြင်းကပြအစသဖြင့်တခြား NFT တွေကိုဝယ်ရင်လည်းအဲ့ဒီလိုပဲဖြစ်ပါတယ်။
Nous avons vendu les maisons de vente aux enchères à 8 a vendu par exemple un pot
ကျွန်တော်စီမှာနှစ်တော်တော်ကြာကြာလုံးက Mary Antoinette ပိုင်ရဲ့နွားနို့ထက်ခရီးတစ်ခုလီလန်တင်ရောင်းခဲ့ပြီးပါတယ်နွားနို့ခရီးတစ်ခုကနွားနို့ခရီးဆိုပေမဲ့ Mary Antoinette ပိုင်ခဲ့ဘူးတယ်ဆိုတဲ့ချက်ကတန်ဖိုးဖြစ်ပါတယ်သူပိုင်ဆိုင်ဘူးတယ်ဆိုတဲ့ချက်ကိုလည်းနဲ့စုကင်ပြလို့မရပါဘူးနွားနို့ခရီးကတော့ပစ္စည်းဖြစ်နေလို့ကန်ကြည့်လို့ရပေမဲ့ Mary Antoinette ပိုင်ခဲ့တယ်ဆိုတာကကန်ကြည့်လို့ရတဲ့အရာမဟုတ်ပါဘူး NFT ဆိုတာကလည်းအတူတူပါပဲကိုယ်တိုင်ထိတွေ့ကန်ကြည့်နိုင်တဲ့အရာမဟုတ်ပေမဲ့သူကဘသူပိုင်ခဲ့တယ်လဲဘသူဖန်တီးခဲ့တယ်လဲနောက်ခံဇလန်းကဘာလဲဆိုတဲ့အချက်တွေက NFT တခုရဲ့တန်ဖိုးဖြစ်ပါတယ
် NFT အနုပညာလက်ရာတွေရဲ့နောက်ထူးခြားမှုတစ်ခုကမိုဘိုင်းခွင့်ဖြစ်ပါတယ်ကိုက NFT တခုပိုင်ဆိုင်သွားလို့ပိုင်ဆိုင်ခွင့် ownership ရသွားပြီမဲ့အဲ့ဒီ NFT ရဲ့မိုဘိုင်းခွင့် trademark ကတော့ဖန်တီးသူကပဲပိုင်ဆိုင်ပါတယ် NFT အရောင်းဝယ်လုပ်တိုင်းမှာမူလဖန်တီးသူကမူပိုင်ကရပါတယ်ပုံမှန်ပကြီကားတစ်ချက်အရောင်းဝယ်လုပ်တယ်ဆိုရင်တော့ပထမတစ်ခါရောင်းချိန်မှာပဲပကြီဆရာကပကြီကားတန်ဖိုးရပေမဲ့နောက်လက်ဆင့်ကန်ရောင်းချသွားရင်သူနဲ့မဆိုင်တော့ပါဘူးအခုဆိုရင်နာမည်ကျော်အစိုးရတချို့ကသူတို့ရဲ့ဂီတဖန်တီးမှုတွေကို NFT token တွေအဖြစ်နဲ့ဖန်တီးလာကြပါတယ် NFT တွေကိုဝယ်ခြင်းနဲ့ဆိုရင်တော့ NFT ပုံစံမျိုးစုံရောင်းတဲ့ online ဈေးကွက်တွေရှိပါတယ်တိတပ်ပုံစံလက်ရာတွေဖန်တီးရောင်းကြတဲ့ NFT community တွေလည်းရှိပါတယ်။အစောပိုင်းတုန်းကတော့ NFT တွေကိုဝယ်နိုင်ဖို့အတွက်က digital ငွေကြေး cryptocurrency စရင်းရှိဖို့လိုပေမဲ့ကိုယ်ပိုင်ကပြားနဲ့တန်းဝယ်လို့ရတဲ့ NFT online ဈေးကွက်တွေလည်းအခုရှိလာပါပြီ။ Bitcoin လို digital ငွေကြေးနဲ့ NFT မတူညီတဲ့အချက်ကိုဘာဒူးတက္ကသိုလ်ကစီးပွားရေးဌာနတွဲဖက်ပါမောက်ခကက်တီဇန်းကအခုလိုရှင်းပြပါတယ
်။ NFTs are a form of a token as I just described.But unlike Bitcoin, they're non-fungible, and that's the key distinction.
NFT တွေဆိုတာ token တွေဖြစ်ပါတယ်။ Bitcoin နဲ့မတူတဲ့အချက်ကအလဲလဲလုံးလို့မရတာပါ။ဒီချက်ကထူးခြားတဲ့ကွဲပြားချက်ပါ။ Bitcoin တစ်ခုကတခြား Bitcoin တစ်ခုနဲ့တန်ဖိုးအတူတူဖြစ်လို့အစားထိုးအလဲလဲလုံးလို့ရပါတယ်။ Bitcoin ကိုမတူတဲ့ငွေကြေး unit နဲ့အရောင်းဝယ်လုပ်တယ်ဆိုရင်တော့တန်ဖိုးကဘယ်လောက်လဲဆိုတာအတိအကျသိရနိုင်ပါတယ်။ NFT token ကကြတော့တန်ဖိုးဟာတစ်ခုနဲ့တစ်ခုအကွာကြီးကွာနိုင်ပါတယ်။ဒါကြောင့်ဒီ NFT ကိုနောက်ထပ် NFT တစ်ခုနဲ့အလဲလဲလို့အရောင်းဝယ်လုပ်လို့မရပါဘူး NFT တစ်ခုချင်းစီက digital အနုပညာလက်ရာအားကစားအမှတ်တရပစ္စည်းစသဖြင့်တည်တံ့ token တွေဖြစ်ကြပါတယ
်နိုင်ငံတကာမှာကြော်ကြားသူတွေပါ NFT ဖန်တီးမှုတွေကိုဝယ်ယူနေကြတဲ့အထိ NFT token တွေကခေတ်စားနေပါတယ်ကိုဖန်တီးသမျှ digital အသွင်ပြောင်းပြီးတော့ NFT အဖြစ်ရောင်းနိုင်ဝယ်နိုင်ပါတယ်မူလမူပိုင်ခွင့်ရှိထားတဲ့ပစ္စည်းတွေကိုမှီညမ်းပြီးတော့NFT အဖြစ် digital အသွင်ပြောင်းဖန်တီးလို့တရားစွဲခံနေရတာတွေလည်းရှိပါတယ်။ Nike အားကစားပစ္စည်းကုမ္ပဏီကြီးကသူတို့ရဲ့ဖနက်တွေကိုခွင့်ပြုချက်မရှိဘဲ NFT တွေအဖြစ် digital အသွင်ဖန်တီးကြောင်းနေတဲ့ online အားကစားဖနက်အယောင်ဆိုင်တစ်ခုကိုတရားစွဲထားတယ်လို့ပြင်သစ်နိုင်ငံကစိန်ခန့်အဝတ်အထည်နဲ့အသုံးဆောင်ပစ္စည်းကုမ္ပဏီ MS ကလည်းသူတို့ရဲ့နာမည်ကြီး Bargain လက်ကင်အိတ်ကို Matter Bargains လို့ဆိုပြီးတော့ digital နည်းနဲ့အသွင်မျိုးစုံပုံဖော်ခဲ့သူအနုပညာရှင်ဒီဇိုင်နာကိုတရားစွဲထားပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါစုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာခုဆက်ပြီးတော့တက်တန်အောင်သတင်းလွှာကိုတင်ပြပါဦးမယ်ပြီးခဲ့တဲ့2022ခုနှစ်မှာရရှိခဲ့တဲ့အောင်မြင်မှုများဆိုပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကိုချီးကျူးဂုဏ်ပြုထားတဲ့မှတ်တမ်းရုပ်ရှင်ကားကိုမြောက်ကိုရီးယားကရုပ်မြင်သံကြားမှာပြသတာပါဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတိုးတိုးထွက်ထွက်လေးကိုတက်တန့်ရောင်သတင်းလောအစီအစဉ်မှာမှာအေးသနာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတိုးတိုးထွက်ထွက်လေးကိုတက်တန့်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါမြောက်ကိုရီးယားနိုင်ငံမှာသူတို့ရဲ့ခေါင်းဆောင်ကင်ဂျွန်အွန်းအကြောင်းမှတ်တမ်းရုပ်ရှင်ကိုရုပ်မြင်သံကြားမှာပြသနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းမြင်းဖြူကြီးစီးပြီးတော့တောအုပ်ထဲကနေထွက်လာတဲ့ပုံသူ့ရဲ့မိသားစုကတိုင်းပြည်ကိုဘလို့အောင်မြင်အုပ်ချုပ်နေလဲဆိုတဲ့တင်ကြီးတာဖြစ်ပါတယ်အဲ့လိုမျိုးမြင်းဖြူစီးပြီးတော့တောအုပ်ထဲကထွက်လာတာကိုဒီမှတ်တမ်းရုပ်ရှင်မှာတွေ့ရပါတယ
်노피파리겐2021년은조국과인민의존엄과안전사회주의위협의줄기찬전진을무적의군력으로담보해나가는혁명적당군의불패기상과
2021ခုနှစ်ထဲမှာသူရရှိခဲ့တဲ့အောင်မြင်မှုတွေဆိုပြီးတော့ကိုဗစ်ကူးစက်မှုတားဆီးရေးလောက်တာကအစားစောက်လုပ်ရေးစီမံကိန်းတွေနျူကလ িয়ার လက်နက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဒီမှတ်တမ်းရုပ်ရှင်မှာချီးကျူးထားတာပါအရင်နှစ်တွေတုန်းကလည်းခင်ဂျွန်ဦးမြင်းစီးရဲ့ပုံတွေနိုင်ငံမှာရုပ်မြင်သံကြားမှာပြခဲ့တာတွေရှိပေမဲ့လည်း2021ခုနှစ်အောင်မြင်မှုကြီးကြီးမားမားရတဲ့နှစ်လို့နာမည်ပေးထားတယ်။အခုမှတ်တမ်းရုပ်ရှင်မှာတော့သူမြင့်ကိုအရှိန်နဲ့စီးလာတဲ့အခွက်နောက်ထပ်အခွက်တွေမှာဆိုရင်အစစ်မြင့်တန်ချက်ကအမြောက်ကားတွေတန်းစီထားတွေအဲဒီကနေပြီးပြစ်ခတ်ပြနေတာတွေပါပါတယ်။သူ့ရဲ့မှတ်တမ်းရုပ်ရှင်အစဆုံးကတော့တနာရီနဲ့45မိနစ်စာရှိပါတယ်။နိုင်ငံရေးအာဏာရအလုပ်သမားပါတီနဲ့စီဝေဝဲကအစစောက်လို့ရေးလုပ်ငန်းတွေမှာလက်ပတ်စစ်စေးရာတွေနောက်ပြီးစိုက်ပျိုးမွေးမြူရေးစီဒီလိုမျိုးကိစ္စရရတွေမှာပါဝင်လှုပ်ဆောင်တာတွေကိုစုစည်းပြီးတော့ကြည်ကြည်ပြန့်ပြန့်ပြထားတာပါမြောက်ကိုရီးယားနိုင်ငံမှာရုပ်မြင်သံကြားမှာကအခုလိုမျိုးသူတို့ရဲ့နိုင်ငံခေါင်းဆောင်တွေကိုချီးကျူးတဲ့မှတ်တမ်းရုပ်ရှင်တွေကိုအများအလိုမျိုးပြသလေးရှိပါတယ်ရှင် အမေရိကန်ရုပ်သံလောကမှာပါနာမည်ကျော်တဲ့ဘောလိဝုဒ်ကအိန္ဒိယရုပ်ရှင်မင်းသမီးပရိယန်ကာချောပရာဂျိုနက်စ်နဲ့သူ့ရဲ့ခင်မွန်းအဆိုတော်နစ်ဂျိုနက်စ်တို့သူတို့ရဲ့ပထမအဆုံးရင်သွေးလေးဖွားမြင်တဲ့အကြောင်းသူတို့ Instagram လူမှုကွန်ရက်စာမျက်နှာမှာဇန်နဝါရီ22ရက်နေ့ကပဲကြေညာသွားပါတယ်။သူတို့ကလေးကိုကိုဝင်အငားလွယ်တဲ့အမျိုးသမီးကဇန်နဝါရီ15ရက်နေ့မှာမွေးပေးလိုက်တယ်လို့ပြောပါတယ်။ကိုဝင်အငားနဲ့ရင်သွေးလေးမွေးဖွဲ့လို့အထူးပျော်ရွှင်ပါတယ်လို့သူတို့ကပြောထားတာပါ။ကလေးကယောက်ျားလေးလားမိန်းကလေးလားနာမည်ရောဘလို့ခေါ်လဲဆိုတော့မပြောထားပါဘူး။ Bollywood မင်းသမီးပရိယန်ကာ Chopra နဲ့ Jonas Brother ဂီတအဖွဲ့တွေက Nick Jonas ကိုလေးလောက်သာတွဲခဲ့ပြီး2018မှာသူရနိုင်ရဲ့အနောက်ပိုင်း Japan မြို့ကသမိုင်းဝင်နန်းတော်ရဲ့သုံးရက်ကမင်းငါပွဲကျင်းပပြီးတော့လက်ထပ်ထူကြတာဖြစ်ပါတယ်။ပရိယန်ကာ Chopra ကအိန္ဒိယနိုင်ငံကိုစားပြုပြီးတော့မဲကဘာစုစုခူးထားသူဖြစ်ပြီးတော့ American ရုပ်သံလား ABC ကထုတ်လုပ်ပြသားတဲ့ကွန်တီကိုရုပ်တံဇလန်တွေမှာခေါင်းဆောင်မင်းသမီးဖြစ်နေပါဝင်တရုတ်ဆောင်ခဲ့လို့အမေရိကန်ရုပ်တံလောကမှာအခုလိုမျိုးခေါင်းဆောင်နေရာကပါဝင်ခွင့်ရတဲ့ပထမဦးဆုံးအိန္ဒိယကမင်းသမီးဖြစ်ပါတယ်။သူကအိန္ဒိယဘောလိဝုဒ်မှာလည်းအမှုပညာကြီးအမြင့်ဆုံးရရှိသူတွေထဲပါဝင်ပါတယ်။နစ်ဂျိုနက်စ်ကတော့အမေရိကန်ပြည်ထောင်စုကဖြစ်ပြီးတော့သူ့ရဲ့အကိုရင်းနဲ့ဖွဲ့ထားတဲ့ဂျိုနက်စ်ဘရာသာတေးဆိုအဖွဲ့နဲ့အောင်မြင်တာဖြစ်ပါလိမ့်ရှင
်။ Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတော့ရောင်းတဲ့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မိုင်းတန်နာကြောင့်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလားစီစဉ်ကိုနားဆင်ကြရပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American အတန်းကနေတနေ့လာညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုတစ်ခါကြီးညာပေးပါဦးမယ်ခင်ဗျာ။ဖေဖော်ဝါရီလ18ရက်နေ့မှာကျင်းပဖို့ရှိတဲ့အာဆီယံအရှိတောင်အာရှနိုင်ငံများအသင်းနိုင်ငံကြီးဝန်ကြီးအစည်းအဝေးကိုမြန်မာနိုင်ငံအနေနဲ့တက်ရောက်ဖို့မရှိဘူးလို့မြန်မာစစ်ကောင်စီနိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။အာဆီယံအဖွဲ့အတွင်းနိုင်ငံရေးအရာဒန်းတူရီတူရှိရေးမူနဲ့ထုံးစံအစဉ်လာကိုတွေ့ဖြစ်တဲ့အတွက်မြန်မာနိုင်ငံကိုစားပြုတက်ရောက်မှာမဟုတ်တယ်လို့နိုင်ငံရေးအရာကိုစားပြုမှုမဟုတ်သူကိုလည်းဆီလွတ်မှာမဟုတ်ဘူးလို့မြန်မာနိုင်ငံကြီးဌာနကထုတ်ပြန်ခဲ့တာပါ။အစဉ်မြင့်အာဆီယံဆွေးနွေးပွဲတွေမှာမြန်မာကိုစားပြုတက်ရောက်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ခရဲကအာဆီယံအတွင်းအငင်းပွားမှုရှိခဲ့ပါတယ်မြန်မာနိုင်ငံကစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံတကာနီးတူအာဆီယံအသင်းကလည်းစန့်ကျင်ကန့်ကွက်ခဲ့ပြီးနိုင်ငံရေးညှိနှိုင်းမှုနိုင်ငံရေးညှိနှိုင်းဆွေးနွေးဖို့ဆိုတဲ့မြန်မာအရေးအာဆီယံသဘောတူညီချက်၅ချက်ကိုချမှတ်ခဲ့ပါတယ်အဲ့ဒီသဘောတူညီချက်တွေကိုမြန်မာဘက်ကမလိုက်နာလို့ဆိုပြီးအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာနိုင်ငံရေးအရာကိုစားပြုမှုမဟုတ်သူကိုပဲဖိတ်ကြားဖို့အာဆီယံကပြီးခဲ့တဲ့နှစ်ကလေးကဆုံးဖြတ်ခဲ့ပါတယ်အလဲကျဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံကတာဝန်ယူခဲ့တဲ့နောက်ဒီသဘောထားကိုပြောင်းလဲဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကကြိုးပမ်းခဲ့ပါသေးတယ်ဒါပေမဲ့လည်းအာဆီယံနိုင်ငံအတွင်းအင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတို့ကပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်အတိုင်းပဲအာဆီယံသဘောတူညီချက်ကိုမြန်မာဘက်ကမလိုက်ရောသဖြင့်အာဆီယံအဆင့်မြင့်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဖိအားပေးပြောဆိုခဲ့ကြပါတယ်ခင်ဗျာ။ NLD ပါတီရွေးကောက်ပွဲအနိုင်ရအောင်မလျော်ဩဇာတုံးခဲ့တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်သမရဦးဝင်းမြင့်ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဟာဦးမင်းသူတို့ကိုဆွတ်ဆိုထားတဲ့အမှုကိုဒီကနေ့နေပြည်တော်မှာတရားလိုကိုစတင်စစ်ဆေးကြနာပါတယ်2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့ကရစသက်ကြီးပုံမှန်130ကာကြီးနဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကတရားဆွဲဆိုထားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံကနေထွက်ခွာမယ်လို့ဂျပန်ကုမ္ပဏီတစ်ခုဖြစ်တဲ့ Kirin ကတနင်္လာနေ့မှာပြောကြားလိုက်ပါတယ် Kirin ဟာစစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited နဲ့မြန်မာဘီယာထုတ်လုပ်ရေးတွေကိုဖက်ဆက်လုပ်ကင်ပြီးအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကထွက်ခွာတဲ့ပထမဆုံးဂျပန်ကုမ္ပဏီဖြစ်ပါတယ်ခင်ဗျာသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ BJ Elliot တို့ဖြစ်ကြပါတယ်။ View American တန်ကတနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။သောရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းစန္ဒတွေအမြန်ဆုံးပြည်နိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.